Welcome to the Voice of America in Burmese.
Mingla manake ma shin. VOA American tan ye 2020 khu ne mal la 25 yin ni cha da ri ni manake a si sin ni go American Pirang Zoo Washington DC myu ro ga ni sa tin chou lin pe ni ba de. Kilometer 32 40 48 do ga ni phai na sin nai ma de. Chuma mya ta sin aw ma shin.ဒီကနေ့မနေ့ပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့မြန်မာဆက်အနာတိမ်ပီကျူးလွန်ခံနေရတဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုကုလစုံစမ်းရေးအဖွဲ့ကောက်ယူနေတာဟာဘယ်လောက်ထိအရေးပါနိုင်ပါမလဲ
လက်ရှိဒတိုင်းပြည်လုံးကြုံနေရတဲ့အကြမ်းဖက်ခံနေရချိန်မှာအခုလိုမျိုးကုလသမဂ္ဂအဖွဲ့ပြီးလိုက်တဲ့ဒီစုံစမ်းစစ်ဆေးရနေရရှိတဲ့ဟာအရန်ကောင်းတယ်ကုဒီအာနာလူစေအုပ်စုကနေပြီးတော့မှသူတို့အကြမ်းဖက်
ရှေ့ပြေးတန်အဖွဲ့အကြံပေးဖို့အဖွဲ့ဥက္ကဋ္ဌဒေါက်ခင်ဦးမှပြောထားတာပါဒီသတင်းနဲ့အတူလူခွင့်ရေးကောင်စီမှမြမအရေးဆုံးဖြတ်ချက်ကန့်ကွက်သူမရှိအတည်ပြုလိုက်တဲ့အပေါ်မှာ HRW အရှာရေးရာတာဝန်ခံ Brad Adams နဲ့ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်မြမလူလူနဲ့ကျန်းမာရေးဥကြောစံတာရဲ့မြမအရေးသုံးသပ်ချက်အစီအစဉ်တွေအပြင်တပတ်အတွင်းအကစားသတင်းလှကိုလည်းထုတ်လွှင့်ပေးပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ကြာသာပတင်းနေမနေ့ပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းလူခွင့်ရချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးတာဝန်ခံမှုရှိအောင်အရေးပေါ်ဆောင်ရွက်ဖို့တိုက်တွန်းထားတဲ့ဆုံးဖြတ်ချက်တွေကိုကုလသမဂ္ဂလူခွင့်ရကောင်စီကချမှတ်လိုက်ပါတယ်
The military has increased its brutal repression and must be held to account. They must stop the use of force and allow the population to exercise their rights.
ဒီမှာစစ်တပ်ရဲ့ဆက်စပ်နေနေမှုကိုအချိန်မြင့်လာနေပြီးဒီအတွက်လည်းတာဝန်ခံမှုရှိရမှာဖြစ်ပါတယ်။အင်အားသုံးနေရတဲ့ကိုရပ်တန့်ပြီးပြည်သူလူထုကိုလည်းလွတ်လပ်ခွင့်ပေးရမှာဖြစ်ပါတယ်။ရေးပေါ်ခြေနေတဲ့စစ်အုပ်ချုပ်ရေးကြီးညာထားတာတွေကိုဆုံးသတ်ပြီးရွေးကောက်တင်မြှောက်ထားတဲ့အရသာစုရအုပ်ချုပ်ခွင့်ပြန်ပေးဖို့လည်းစစ်အာဏာပိုင်တွေကို EU ကတောင်းဆိုပါတယ်။တမနာဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မတရားဖမ်းဆီးထားသူတွေကိုလည်းပြန်လွတ်ပေးဖို့တောင်းဆိုပါတယ်လို့ဆုံးဖြတ်ချက်မူကြောင်းကိုဥဆောင်တင်သွင်းတဲ့ဥရောပသံတမန် EU ကိုယ်စားကလူခွင့်ကောင်စီမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုငြင်းချစွာဆန့်ကျင်ဆန္ဒပြသူတွေကိုပြစ်ခတ်တပ်ဖြတ်နေတာသတင်းမီဒီယာတွေကိုကန့်သတ်တာအင်တာနက်ဖြတ်တောက်တာအပါအဝင်လွတ်လပ်ခွင့်တွေထိန်းချုပ်တဲ့ပုံမှာလည်းစိုးရင်ကြောင်းထည့်သွင်းထားတဲ့ဆုံးဖြတ်ချက်ကိုတော့မြန်မာကိုယ်စားကတပတ်သက်ဆံပြီးမပြည့်စုံတဲ့အချက်လက်တွေပေါ်အခြေခံထားတယ်ဆိုပြီးကန့်ကွက်ခဲ့ပါတယ်။ဆုံးဖြတ်ချက်မှာတော့ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IMM ရဲ့လုပ်ငန်းတွေကိုဆက်လက်အားပေးထောက်ခံကြောင်းနဲ့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC နိုင်ငံတကာတရားရုံး ICJ ပါဝင်နိုင်ငံတကာနဲ့ဒေသရင်းတရားရုံးတွေနဲ့အနီးကပ်ဆက်သွယ်ဆောင်ရွက်ဖို့လည်းထည့်သွင်းထားပါတယ်
။ Our position is utterly clear relating to ICC.It shall not exercise the jurisdiction over Myanmar.
နိုင်ငံတရားရုံးတွေရဲ့လုပ်ငန်းတွေဟာပြည်တွင်းကတရားရေးလုပ်ငန်းစဉ်တွေကိုထိခိုက်စေနေတဲ့ကြောင့်အပြင်းထန်ကန့်ကွက်ကြောင်းနဲ့ ICC ကိုဖွဲ့စည်းထားတဲ့ရောမသဘောတူညီချက်မှာဖော်ဝင်မဟုတ်တဲ့ကြောင့်စီရင်ပိုင်ခွင့်မရှိကြောင်းမြန်မာနိုင်ငံရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောလိုပါတယ်ဆိုပြီးမြန်မာဆက်ရနိုင်ငံတွေကဒုတိယနိုင်ငံခြားရေးဝန်ကြီးတာဝန်ပေးထားတဲ့ဥကြော်မျိုးတို့ပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်အာဏာသိမ်းခဲ့တဲ့လူရဲနဲ့နောက်ပိုင်းမှာလည်းဆန္ဒပြသူတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကြားကြိုးပမ်းမှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားသူရာနဲ့ချီပြီးပြန်လွတ်ပေးလိုက်ပြီးမဲ့အရသာစုရခေါင်းဆောင်တွေပါဝင်ဆက်လက်ဖမ်းဆီးထားသူတွေအားလုံးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့သမ္မတဦးမြင့်ပါဝင်ဥပဒေမဲ့ဖမ်းဆီးထားတဲ့တခြားသူတွေကိုပါပြန်လွတ်ပေးဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖိုင်ဟက်ကဘုရုနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ရာနဲ့ချီရဲ့ဆန္ဒပြသူတွေကိုပြန်လွတ်ပေးလိုက်ပြီးမဲ့တရင်သမားတွေအရက်ဖက်လူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်ဥရင်မဲ့ဆက်လက်ဖမ်းဆီးခံရတဲ့လူရက်တွေအပေါ်စိုးရင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ယုံကတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ဆက်တွဲကြုံရတဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေကြောင်းနဲ့လူမျိုးရေးတပ်ဖွဲ့တွေလက်ချက်ကြောင့်အိမ်ထဲမှာရှိနေတဲ့ခုနှစ်နှစ်အရွယ်ကလေးတူသေဆုံးခဲ့ရတဲ့အပေါ်သူစိတ်မကောင်းဖြစ်ရကြောင်းလည်းပြောဆိုထားပါတယ်။ရှေ့သတင်းပတ်တဲ့မြန်မာနိုင်ငံမှာတပ်မတော်နေချောက်တော့မဲ့အချိန်မှာလူညွေးတပ်ဖွဲ့အနေနဲ့ထင်းထင်းထင်းထင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ရာဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိဖို့လိုအပ်ကြောင်းလည်းကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရကထုတ်ပြန်ချက်မှာပြောဆိုခဲ့တာပါ။ ကုလသမဂ္ဂတွင်ယုံကြုံတဲ့ထူးခုဆယ်တို့ကလည်းမြန်မာနိုင်ငံမှာလူ့ခွင့်ရင်းနဲ့ဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းရေးနိုင်ငံတကာရဲ့အကူအညီနဲ့ဆက်လက်ကြိုးပမ်းနေကြောင်းလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေအတွင်းဖမ်းဆီးထားသူတွေက600လောက်ကိုအာဏာပိုင်တွေပြန်လုပေးလိုက်ပါတယ်ဖမ်းဆီးထားသူရာနဲ့ချီပြီးဗိုလ်ထုတွေကပြန်လုပေးလိုက်တဲ့အထက်မှာတော့စစ်အာဏာသိမ်းမှုကိုငြင်းချမ်းစွာဆန့်ကျင်ဆန္ဒပြသူတွေမြို့ကန်တွေနဲ့သတင်းမီဒီယာသမားတွေလည်းပါဝင်ကြပါတယ်ပြန်လည်လာသူတို့ဖြစ်တဲ့ AP သတင်းဌာနကဓာတ်ပုံသတင်းတော့ဦးသိန်းစောကတော့ကြံနေသေးတဲ့လူတွေလည်းပြန်လို့စီရင်တယ်လို့ပြောပါတယ်
။ဒီနေ့တင်ပါတယ်အခုလည်းမစမ်းပါတဲ့။ဒီမြောက်ဖို့တဲ့အားလုံးဝိုင်းပြီးကြိုးစားပေးတဲ့အတွက်လည်းကျေးဇူးတင်ရတဲ့လူတွေအကုန်လုံးကျေးဇူးများတင်ပါတယ်ပြောတင်ပါတယ်။ဒီမှာကောင်းတာတော့ကျွန်တော်တို့လို့ပေါ်ကံပက်တူကြပေါ့နော်။ဒါတော့ရှိနေသေးတယ်ပေါ့။အဲ့အတွက်လည်းအများဆုံးလို့မြောက်ပါသေးလို့ဆုတောင်းပေးပါတယ်
။ငွေချင်းသားများကုညီဆက်လျှောက်ရေးအသင်းမြန်မာနိုင်ငံရဲ့စီးရင်နေရဖေဖော်ဝါရီလတရနေ့အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံထားသူ2000ကျော်ရှိပါတယ်။သတင်းမီဒီယာသမားတွေပါဝင်ဖမ်းဆီးခံရသူအများပြားဆိုရင်လည်းအာဏာပိုင်တွေကတရားစွဲဆိုအရေးယူမှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းမိသားစုဝင်တွေနဲ့ရှေ့နေတဲ့ဝင်ကပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့ရှေ့တော်အာရှနိုင်ငံများတင်အာဆီယံအရေးပေါ်စီဝေးခေါ်ယူမဲ့အစီအစဉ်ပြီးဆုံးတဲ့အချိန်ထိမလေးရှားရောက်မြန်မာနိုင်ငံသားတွေနေရပြန်ဖို့ရေးဆိုင်းငံ့ထားဖို့မလေးရှားအာဏာပိုင်တွေဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းငွေရေးချက်တွေနဲ့ပတ်သက်လို့အာဆီယံအသင်းထဲမှာအရေးပေါ်စီဝေးကျင်းပဖို့အဆိုပြုထားတဲ့အစီအစဉ်နောက်ပိုင်းအထိမြန်မာနိုင်ငံသားတွေနေရပြန်ဖို့နေရာတွေကိုဆိုင်းငံ့ထားဖို့ဗိုလ်ထုတွေကအစိုးရဖွဲ့စည်းဝေးမှာတင်ပြခဲ့တဲ့အကြောင်းအစိုးရတိုင်ဝမ်နဲ့နှိစက်သူတွေကိုကူကပြီးရိုက်တာသတင်းကဖော်ပြလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကအရသာစုရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးသတင်းပတ်နိုင်ငံတွေမှာပဲမလေးရှားရောက်မြန်မာနိုင်ငံသားတထောင်ကျော်ကိုမြန်မာရေတပ်စစ်သည်မော်တွေနဲ့နေရပြန်ဖို့လိုက်တဲ့အတွက်လူခွင့်ရေးလှရှားသူတွေကြားစိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။လူမှုကြီးကြပ်ဥပဒေနဲ့ဖမ်းဆီးခံထားသူတွေအပါအဝင်မြန်မာနိုင်ငံသားတွေကိုတရားရုံးကနေရပြန်မဖို့ဖို့ဆုံးဖြတ်ထားတဲ့ကြားမှာပဲမလေးရှားအာဏာတွေကအစီအစဉ်တိုင်းပြန်ဖို့လိုက်တဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ။နေရပြန်ဖို့ခံရသူတွေထဲမှာမြန်မာနိုင်ငံရောက်ရင်အပြစ်ပေးရယူခံရမယ့်အန္တရာယ်ရှိသူတွေနဲ့အရွယ်မရောက်သေးသူတွေပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာအာဏာပိုင်တွေကတော့မလေးရှားရောက်မြန်မာတွေကိုနေရပြန်ဖို့နောက်ထပ်စစ်သည်မော်တွေဆီလုခွင့်ပြုဖို့အကြောင်းကြားထားတယ်လို့လည်းတာဝန်ရှိသူတွေနဲ့နှိစက်သူတွေကိုကူကပြီးတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်သူတွေပေါ်လူငယ်တပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တိကျထိခိုက်မှုတွေနဲ့ဖမ်းဆီးမှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံလဲဖော်ရင်ဖြစ်တဲ့အာဆီယံအသင်းကအရေးပေါ်စီဝေးခေါ်ဖို့အလဲကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုအင်ဒိုနီးရှားနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားတာပါအင်ဒိုနီးရှားနိုင်ငံရဲ့တိုက်တွန်းချက်ကတော့မလေးရှားနိုင်ငံကလည်းထောက်ခံထားပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကချက်သပရင်းရဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အခုလိုကိုဗစ် -19 ကပ်ဘေးနဲ့တရုတ်ရဲ့ရန်လိုမှုတိုးပွားနေတဲ့ကာလမျိုးမှာမဟာမိတ်တွေပြန်လည်တိဆောက်ရေးနဲ့ပြန်လည်သက်ဝင်လှုပ်ရှားလာစေဘိုင်ဒန်အစိုးရကတိကို့တွေအတွက်ကြေကြေပြန့်ပြန့်ထောက်ခံမှုရရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဦးနေ့မှာဘရက်ဆယ်မြို့ကပြောဆိုလိုက်ပါတယ်။သူက NATO အဖွဲ့ဝင်နိုင်ငံတွေရဲ့ဝန်ကြီးများကိုပြောကြားရမှာမဟာမိတ်တွေနဲ့ဆက်လက်ရပ်တည်နေတာအမေရိကန်နိုင်ငံသားရေးအမန်ချက်တွေအောင်မြင်ဖို့အကောင်းဆုံးနည်းလမ်းပဲဆိုတာကို90ရာခိုင်နှုန်းသောအမေရိကန်တွေကယုံကြည်ကြတယ်လို့ဆိုပါတယ်။
The United States will work closely with our allies and our European Union partners across the continent to address our shared challenges and to meet our shared goal of a Europe whole free and at peace.
တကူရဲ့ဖြည့်ရှင်မှုကြိုးစားတာတကူ American ပြည်တော်စုဟာမိတ်ဖက်တွေနဲ့အတူအခက်အခဲကိုကိုင်းတယ်ဖြည့်ရှင်တာပိုကောင်းတယ်လို့ကျွန်တော်သိထားပါတယ်။ကျွန်တော်ရဲ့အမားမိတ်တွေအားလုံးလည်းအလားတူပဲပြောနိုင်ပါတယ်လို့ Blinken ကပြောသွားတာပါ။နေ့ရက်ကြာကျင်းပတဲ့မြောက်အတ္တလန္တိစာချုပ်အဖွဲ့ဝင်နိုင်ငံများအဖွဲ့ NATO ဝန်ကြီးများအစည်းအဝေးရဲ့နောက်ဆုံးနေ့မှာ Blinken ကအဆင့်တူဝန်ကြီးတွေကိုအခုလိုပြောကြားလိုက်ခြင်းဖြစ်ပါတယ်။စီးရဲနဲ့နှီးပညာအရချင်းချောက်မှုတွေကလည်းကိုဗစ်ကပ်ဘေးနဲ့ရာသီဥတုပြောင်းလဲမှုတွေလိုပဲကမ္ဘာကြီးကိုအထူးချင်းချောက်နေတယ်လို့လည်းဘလင်ကန်ကဆက်ပြောသွားခဲ့ပါတယ်။ဈေးကွက်နဲ့အခြားအရေးကြီးတဲ့အရင်းမြစ်တွေကိုရရှိဖို့အတွက်တရုတ်နဲ့ရုရှားလိုနိုင်ငံတွေကနှီးပညာတွေကိုအသုံးပြုနေကြတာလည်းချင်းချောက်မှုသစ်တွေဖြစ်တယ်လို့ဘလင်ကန်ကဝန်ကြီးတွေကိုပြောကြားခဲ့ပါတယ်။ COVID-19 ကပ်ဘေးကိုစတင်ခဲ့တဲ့ဗိုင်းရပ်စ်ပိုးရဲ့မူရင်းစနစ်ကိုလေ့လာနေတဲ့ ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့လိလစုံစမ်းရေးအဖွဲ့အနေနဲ့နောက်ထပ်လိလမှုတွေလိုအပ်တယ်လို့မျှော်လင့်ကြောင်းအမေရိကန်အစိုးရအရာရှိသူကပုဒ်ထူးနေမှာပြောဆိုပါတယ
်။ And we are hopeful that it will be based on science and it will be a real a step forward
ကျွန်တော်တို့ဒီစီရင်ခံစာထွက်ပေါ်လာတာကိုအလေးပေးစောင့်ကြည့်ခဲ့ပါတယ်။ကျွန်တော်တို့နောက်ဆုံးနားလည်ထားတာကတော့ဒီအပတ်တည်းမှာထွက်လာမယ်လို့မျှော်လင့်ပါတယ်။တကယ်ထွက်မထွက်ကိုတော့ကျွန်တော်တို့တွေးမြင်ကြရမှာပါ။ကျွန်တော်ပြောခဲ့လိုပဲဒါကအရေးကြီးတဲ့အစိုးရခံစာလို့ထင်ပါတယ်။မကြမီထွက်ပေါ်လာမယ်လို့လည်းမျှော်လင့်ပါတယ်ကျွန်တော်တို့အားလုံးဒါကိုအကဲဖြတ်ဖို့အခွင့်အရေးရှိကြပြီးနောက်ထပ်ဘာတွေဆက်လုပ်ဖို့လုံလဲဆိုတာကိုလည်းသိကြစေမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့နောက်ထပ်လိလမှုတွေလိုအပ်တယ်လို့ကျွန်တော်တို့ရှင်းရှင်းလင်းလင်းနားလည်ထားပြီးစဉ်မြက်ကဘာဆိုလဲဆိုတာကိုတိတိကျကျနားလည်ဖို့နောက်ထပ်လှုပ်ရှားရတဲ့ရှိနေတာကြောင့်လည်းဖြစ်ပါတယ်နောက်ထပ်လိလမှုတွေအတွက်တရုတ်နိုင်ငံကိုထပ်ပြီးသွားကောင်းသွားရတာမျိုးဒါမှမဟုတ်နောက်ထပ်ဆွေးနွေးကြတာမျိုးတွေကိုကျွန်တော်တို့မှန်းဆတာပါတယ်တို့တူအစီအစဉ်ကစားကိုကြားသိရဖို့လည်းမျှော်လင့်ထားပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ယာယီတန်မတ်မက်ကဆေးကပြောဆိုသွားတာပါပြီးခဲ့တဲ့ဇန်နဝါရီဖေဖော်ဝါရီလအတွင်းတရုတ်နိုင်ငံဝူဟန်မြို့ကိုသွားရောက်ခဲ့တဲ့ WHO ဦးဆောင်တဲ့အဖွဲ့ကနေသတင်းအချက်အလက်တွေရရှိပြီးလွတ်လပ်တဲ့အကဲဖြတ်မှုတွေကိုလှုပ်ဆောင်ဖို့လိုအပ်တယ်လို့မက်ကဆေးကမျှော်လင့်ထားတာပါကနူးဗိုင်းရပ်စ်ကူးစက်မှုကိုတရုတ်ဆိုအားကဖုံးကွယ်ရတယ်လို့ဒေါ်နယ်ထရန့်မဆိုအားကဆွတ်ဆွဲခဲ့ပြီးတရုတ်နဲ့အမေရိကန်ကြားလုံပိုင်ခွင့်နဲ့အငင်းပွားမှုအနေငယ်ကြောင့်လီလာဆောင်သမှုနောက်နေကျင်းနာမှုတွေရှိခဲ့ပါတယ်။ဥရောပတိုက်တွင်ကိုဗစ်ကပ်ပေးပုံမဆိုးဝါးလာပြီးကာကွယ်ဆေးပြတ်လတ်လာနေတာကြောင့်ဥရောပသမဂ္ဂ EU အနေနဲ့ကာကွယ်ဆေးတင်ပို့မှုကိုအသေးချထိန်းချုပ်မယ်လို့ဗုဒ္ဓဦးနေမှာကြေညာပါတယ်။နိုင်ငံသားကိုမတင်ပို့ခင်နိုင်ငံသားတွေအတွက်ဥရောပမှာကာကွယ်ဆေးပုံမထုတ်လုပ်ဖို့အာမခံထားတဲ့စီမံကိန်းကိုရေးဆွဲထားတယ်လို့ဘရက်ဆဲလ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌဗယ်ဒစ်ဒွန်ဘရော့စကီကပြောဆိုသွားပါတယ်။ဒီမူဝါဒသစ်မှာအချိုးကျတဲ့အပြန်အလှန်ရှိမှုပေါ်မူတည်ပြီးနိုင်ငံသားတင်ပို့ခွင့်လိုင်စင်ကိုချထားပေးမှာဖြစ်ပါတယ်။အဲ့ဒီအခြေခံတွေထဲမှာယောဂကူးစက်မှုအခြေအနေ၊ကာကွယ်ဆေးထုတ်လုပ်နှုန်းနဲ့တင်ပို့မဲ့တိုင်းပြည်တွေမှာကာကွယ်ဆေးရပိုင်ခွင့်တွေပါဝင်ပါတယ်။ EU ရဲ့ကာကွယ်ဆေးတင်ပို့မှုဟာတင်သွင်းတာထက်များနေတယ်ဆိုတော့ဥရောပကော်မရှင်ဥက္ကဋ္ဌအက်ဆလာ ဗွန်ဒါလီယန်ကပြီးခဲ့တဲ့အပတ်တည်းစိတ်ပြက်လက်ပြက်ဖြစ်မှုကိုပြသပြီးနောက်အခုလိုစီမံကိန်းဖြစ်လာတာဖြစ်ပါတယ်။အထူးသဖြင့်ဗြိတိန်နိုင်ငံဟာဥရောပလိုကာကွယ်ဆေးဆယ်တန်းကိုရရှိပြီးဥရောပအနေနဲ့ဘာစီမပြန်မရဘူးလို့လည်းဆိုပါရယ် EU ကျန်းမာရေးကော်မရှင်နာမင်းကြီး Stella Carrier Kite ကလည်းဒီမူဝါဒသစ်ကဘယ်သူ့ကိုမှနင့်နာစေတာမျိုးမဟုတ်ဘဲဥရောပတော်လှန် COVID-19 ကူးစက်တိုက်ဆုံးမှုဆက်ပြီးမြင့်တက်နေတာကြောင့်လို့အခိုင်အမာပြောပါရယ် Coronavirus ကဘေးကိုတုတ်ပြန်ရမှာကမ္ဘာကြီးကမများတမ်းမှုတွေနက်နက်ရှင်းရှင်းနဲ့ကြေကြေပြန့်ပြန့်ရှိနေတယ်လို့နိုင်ငံတကာကြက်ချီနီနဲ့လာဂျန်နီလှုပ်ရှားမှုအဖွဲ့ကပြောဆိုလိုက်ပါရယ်လူသားချင်းစာနာမှုဆိုင်ရာအခက်ကြုံတွေ့နေရတဲ့အတိုင်းပြည်တွေမှာပိုပြီးများတမှုများတယ်လို့အဖွဲ့ကဆိုပါတယ်ဒီလိုအခက်မကြုံရတဲ့တိုင်းပြည်တွေဟာဆိုးဝါးသောသို့မဟုတ်အလွန်ဆိုးသောကြုံတွေ့နေရတဲ့တိုင်းပြည်တွေထက်48ဆကိုဗစ် -19 စံသက်စစ်ဆေးနိုင်မှုပိုများတယ်လို့အဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်အချက်တည်းမရှိတဲ့တိုင်းပြည်တွေဒါမှမဟုတ်အနည်းငယ်ပဲရှိတဲ့တိုင်းပြည်တွေမှာကိုဗစ် -19 ရောဂါခြေရာခံခြင်းပေါ်အထောက်အကူပေးမှုသုံးစပိုများဝယ်ရာရှိတယ်လို့လည်းဆိုပါတယ်အချက်တည်းဆိုးဝါးသောသို့မဟုတ်အလွန်ဆိုးဝါးသောနိုင်ငံ32နိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးထိုးနှက်မှုဟာလူဦးရေ200ခန့်လုံးနဲ့နည်းပါတယ်လို့ဆိုပါတယ်။အာရှရဲ့ဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်ကြတဲ့စင်ကာပူ၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျနဲ့ထိုင်းနိုင်ငံတွေမှာသုံးပုံနှစ်ပုံအထိထိုးနှက်နိုင်ပြီးအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊မြန်မာ၊ပါကစ္စတန်နဲ့မြောက်ကိုရီးယားတို့မှာတော့400ခန့်လုံးပဲကာကွယ်ဆေးထိုးနှက်ကြရတယ်လို့ဆိုပါတယ
်။ဒီကနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြပေးကြတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။မြန်မာစစ်အာဏာသိမ်းပြီးကျူးလွန်ခံနေရတဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုတိုင်ကြားကြဖို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာစုံစမ်းစစ်ဆေးမှုရန်တရာ IIMM ကအများပြည်သူကိုကန့်လန့်တောင်းဆိုတာဟာအထူးအရေးပါပြီးတော့နောက်ပိုင်းတရားစွဲဆိုဖို့အတွက်ထိရောက်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်မြန်မာနိုင်ငံထဲကိုဒီကုလအဖွဲ့မတော်နိုင်ခင်မှာထိရောက်တဲ့အထောက်အထားမျိုးကိုလုံလုံခြုံခြုံနဲ့ပေးပို့နိုင်ဖို့ကအရေးကြီးပြီးတော့နောက်တစ်ချိန်မှာခုံရုံးတင်ဖို့လက်ရှိ CRPH လွှတ်တော်ကိုစားပြုကော်မတီခန့်ပြီးတဲ့အစိုးရကလည်းအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့မြန်မာနိုင်ငံမှာအရင်ကျူးလွန်ခဲ့တဲ့အကြီးမားဆုံးလူ့ခွင့်ရေးချုပ်ဖောက်မှုတွေစုဆောင်းဖို့က ုလသမဂ္ဂကနေ2018ခုနှစ်မှာဖွဲ့ပေးခဲ့တဲ့ DIIMM WIWM လို့လည်းခေါ်တဲ့အဖွဲ့အနေနဲ့အခု February 1ရက်ဆက်ရနာသိမ်းပြီးပြစ်ခတ်နေနေမှုတွေပေါ်လဲစောင့်ကြည့်မှတ်တမ်းယူနေတာကအရေးပါတယ်လို့ရှေ့ပြေးတန်ဖွဲ့အကြံပေးဖို့ဖွဲ့ကထမက်ခေဦးမကဆိုပါတယ
်လက်ရှိတိုင်းပြည်လုံးကြုံနေရတဲ့အကြံဖတ်ခံနေရချိန်မှာအခုလိုမျိုးကုလသမဂ္ဂဖွဲ့ပြီးလိုက်တဲ့ဒီစုံစမ်းစစ်ဆေးရနေရရှိတဲ့ဟာအရန်ကောင်းတယ်ကုဒီအာနာလူစေဦးစုကနေပြီးတော့မှသူတို့အကြံဖတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေလုပ်နေတဲ့ဥစ္စာဟာ crimes against humanity လို့ခေါ်တဲ့ဒီလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်သွားပြီးပြည်တွင်းဥပဒေနဲ့ကင်လို့ရတဲ့ကိစ္စတွေလည်းမဟုတ်တော့ဘူးဒါနိုင်ငံတကာရာဇဝတ်မှုချိုးဖောက်တာဖြစ်တယ်
ဒီ WIWM အဖွဲ့အကြောင်းအနိကလေ့လာထားတဲ့မက်ခေဦးမှာအပြင် Harvard တက္ကသိုလ်ဥပဒေကျောင်းကမြမရေဆယ်စုနှစ်တွေနဲ့ချီလေ့လာလုပ်ဆောင်လာခဲ့တဲ့ပါမောခတိုင်လာဂျီယန်နီနီကလည်းဒီလွတ်လပ်တဲ့ကုလစုံစမ်းရေးအဖွဲ့အနေနဲ့ချက်ချင်းအရေးယူနိုင်တာမျိုးမဟုတ်ပေမဲ့နောက်ပိုင်းခုံရုံးတင်နိုင်ခြင်းအတွက်အရေးပါတာတွေစုဆောင်းပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ
် I think their existence is very important because evidence is often
ဒီဖြစ်ရှိထားမှုကအရန်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့အချိန်ကြာလာလေဒီထောက်ထားတွေကပျောက်ဆုံးသွားနိုင်ပြီမို့ပါနောက်တစ်ဆင့်အတွက်ဘယ်ခုံရုံးမှာတင်မယ်ဘယ်လိုတရားစွဲနိုင်မယ်ဆိုတာကလည်းဒီထောက်ထားတွေရဲ့ခိုင်လုံအားကောင်းမှုအပေါ်မှာမူတည်နေတာမျိုးအရေးပါပါတယ
်ပမခဂျီအန်နီနီကမခင်အုံမာကပါလုံးလုံးကျုံကျုံဆက်သွယ်နိုင်ဖို့အတွက် DIIMM အဖွဲ့ရဲ့ website internet ဆိုင်မှာ iimm.un.org မှာပြောထပ်တာကနေဆက်သွယ်လို့လည်းရနိုင်တယ်ဒါမှမဟုတ် NGO အဖွဲ့တွေအထူးသဖြင့်လူခွင့်ရမတန်းတင်တဲ့အဖွဲ့တွေကိုအကူအညီတောင်းနိုင်တယ်ပြီးရင်တော့ဒီအထောက်အထားတွေကိုဖျက်ဖြစ်လိုက်ဖို့အရေးကြီးတယ်လို့ဆိုကြပါတယ်ဒီ IIMM အဖွဲ့ internet ဆိုင်မှာလုံးကျုံအောင် signal internet ဖုန်းကို download လုပ်ပြီးနံပါတ်နိုင်ငံကုတ်၄Telephone number 06-691-1238 plus 41-76-691-1208 go. Damamoye, mountain741@protonmail.com MOUNTAIN mountain 741@protonmail.com go. Email pubo, ma tha ba de.နောက်မြန်မာနိုင်ငံမှာတရားမျှတမှုရာရေးမကြာခင်အထိ6နှစ်ကျော်အနီးကလုဆောင်ခဲ့ပြီးအာရှဒေသတွင်ဥပဒေအရကျွမ်းကျင်သူဩစတြေးလျခြေစိုက်ရှင်နေကက်တလင်ရိုက်ဂါကလည်းထိရောက်တဲ့အချက်လက်မျိုးဖြစ်အောင်ကောက်ယူသင်ပုံကိုရှင်းပြပါတယ်
Not only evidence of what has happened lots of people have evidence of what
ဘာဖြစ်ခဲ့တယ်တင်ဆိုတာယူတာမဟုတ်ပါဘူးဘာဖြစ်ခဲ့တယ်ဆိုတာတသက်ကလူတိုင်းသိလေရှိပါတယ်ဒါလည်းအရေးကြီးပါတယ်နောက်အရေးကြီးတာကဒီစစ်အုပ်စုအတွင်းကတည်းကဘသူကအမိန်ပေးတာလဲဘလိုမျိုးအမိန်ပေးစနစ်အစစ်အစစ်ကိုကြော်ဖြတ်လာတာလဲဘာတွေပြင်ဆင်ခဲ့လဲဒီသတင်းမျိုးကတာဝန်ရှိတဲ့သူတွေကိုတရားကြောင်းအရနောက်ဆုံးမှအရေးယူနိုင်ဖို့ပါအရေးကြီးပါတယ်ရှင်ဒါပေမဲ့ဒီလိုအချက်တွေကအတွင်းမှာမို့ရဖို့ခက်တာသိပါတယ်ဒါပေမဲ့သူတို့ကပေါ်ပေါ်ထင်ထင်အကြမ်းဖက်နေတာဆိုတော့တိထားနိုင်တဲ့ဒီအောက်ခြေလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆွေမျိုးမိတ်ဆွေတွေကနေလည်းရနိုင်ပါတယ်နောက်အခု CDM လုပ်နေတဲ့အစိုးရဝန်ထမ်းတွေစီကလည်းရနိုင်ပါတယ
်ဒီထိရောက်တဲ့ကောက်ယူပုံအတွက်မခင်အုံမာကလည်းပုံမှန်ကိုခံစားရတာတသက်ကောက်ယူတာမဟုတ်ပဲကျူးလွန်သူဘသူဘဝဆိုတာအသေးစိတ်ပါရအောင်ကြိုးပမ်းပြီးနောက်အရေးပါတဲ့ကြည်စံခွန်ထောက်ထားကိုလည်းဆက်ရှင်းပြပါမယ်ဒါအပြင်ရှင်နေရဂါကလည်းနောက်အရေးပါတဲ့ကောက်ယူပုံမျိုးကို
particularly important to look at details of things like what
they say you bought to အရေးကြီးတာကလည်းဘလို့လက်နဲ့တွေသုံးခဲ့တယ်စစ်တပ်အရာရှိတွေရောပါနေခဲ့လားဘယ်တက်နံပါတ်ကလည်းရဲဝတ်စုံဝတ်ထားပေးမယ်လဲရဲအစ်စ်မဟုတ်ဘဲနဲ့စစ်သားတွေဖြစ်နေလားစတဲ့အဲ့လိုအချက်အသေးစိတ်မျိုးကိုလည်းအထောက်အထားဖြစ်စုနိုင်ရန်အရန်ကိုထိရောက်မှာပါ
ဒီနေရာမှာလုံခြုံရေးတပ်တွေအတွက်လည်းပမောက္ခ GN တွေက
security forces if you are told to shoot at
the military တပ်ဖွဲ့တွေအနေနဲ့အရသားတွေကိုပစ်ဖို့အမိန်ပေးခံရရင်ဒါကတရားဥပဒေနဲ့မညီတဲ့အမိန်ပါမလိုက်နာလို့ရပါတယ်နိုင်ငံတကာဥပဒေမှာပါပါတယ်ဒါပေမဲ့မလိုက်နာခဲ့ရင်ကိုယ်လုံခြုံရေးအတွက်တော့ထိခိုက်သွားနိုင်တာပေါ့ဒါပေမဲ့ IIMM အဖွဲ့ကတော့အခုလိုတရားဥပဒေနဲ့မညီတဲ့အမိန်မျိုးလက်ခံရရင်သူတို့စီပို့ပေးနိုင်ကြောင်းလည်းပြောထားပါတယ
်။ဒါအပြင်မခင်အုံမာကလည်းနောက်တရားစွဲနိုင်ရေးအတွက်လုံခြုံရေးကောင်စီကနေတရုတ်နဲ့ရုရှားကြောင့် ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလွှဲမပေးရင်တော့အခု CRPH အစိုးရကကြိုးပမ်းနိုင်ဖို့ကို
Acting Government ပေါ့နော်ဒုသမရဦးမန်းဝင်းခိုင်တန်းနောက်တစ်ဆင့်အနေနဲ့ ICC ခုံရုံးမှာကြည့်ပေးနိုင်ဖို့အတွက်ရောမစာချုပ်ကိုလက်မှတ်ထိုးချင်ပါတယ်လက်မှတ်ထိုးပါမယ်ဆိုတဲ့ဥစ္စာမျိုးသာလုံနိုင်တယ်ဆိုလို့ရှိရင်တော့လမ်းတော်တော်တွေ့သွားမယ်
တကယ်တော့မြန်မာနိုင်ငံရဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့မဆိုင်သူတွေပါတနက်နဲ့ပြစ်ခတ်ရတည်ချီလာကြရချိန်မှာကုလသမဂ္ဂရဲ့ဒီလုပ်ငန်းစဉ်ကိုဝိုင်းကူပေးဖို့ American တန်ယုံပြင်အခြားနိုင်ငံတကာအစိုးရအဖွဲ့တွေအဖွဲ့အစည်းတွေကပါဝိုင်းဝန်းထောက်ခံပေးလာနေပါတယ်ခင
်ကိုဝင်းမင်းပါရှင် အခုဆက်ပြီးတော့ HRWR ရှာရေးရာတာဝန်ခံနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးခြင်းပါတယ်။လူခွင့်ရေးကောင်စီမှဗိုလ်တဟူးနေကမြမအရေးဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိအတီးပြုတ်လိုက်တာဟာစစ်ကောင်စီအနေနဲ့သူသွားနေတဲ့လမ်းကြောင်းကိုဘယ်နိုင်ငံကမှထောက်ခံမှုမရှိဘူးဆိုတာကိုပြသလိုက်တာဖြစ်တယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။HRW အရှာရေးရာတာဝန်ခံ Brad Adams ကိုတော့မတ်အင်ဂျင်နိုင်ငံဆက်သွယ်မိမြန်းထားပါတယ်ရှင်
။အဖွဲ့ဝင်58နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမနေ့ကကန့်ကွက်သူမရှိအတည်ပြုလိုက်တဲ့မြမအရေးဆုံးဖြတ်ချက်မျိုးဟာအလွန်ရှားပါးခဲယဉ်တယ်လို့မြမစစ်ကောင်းဆောင်တွေအနေနဲ့သူတို့သွားနေတဲ့လမ်းကြောင်းကိုရပ်တန့်ဖို့ပြန်သုံးသပ်ဖို့တတိပေးလိုက်တာဖြစ်တယ်လို့ HRW အရှာရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
်။ Well, I think this shows that Myanmar has very few if any friends in the international community because it's very rare for a resolution this
ဒီဆုံးဖြတ်ချက်ကနိုင်ငံတကာအသိုင်းအဝိုင်းမှာမြန်မာနိုင်ငံအနေနဲ့အပေါင်းအသင်းမိတ်ဆွေအ ਨੇ ချင်းလောက်ပဲရှိရဆိုတာပြတ်တနေရလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုရင်တိုင်းပြည်တစ်ပြည်ပေါ်မှာဒီလိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိတညီတညွတ်ထဲရဖို့ဆိုတာအလွန်ရှားပါခဲရမှာလေ။ဆိုလိုတာကတရုတ်ရုရှားကျူးဘားဗင်နီဇွဲလားစတဲ့နိုင်ငံတွေကနိုင်ငံတကာနိုင်ငံချင်းစီပေါ်ဆုံးဖြတ်ချက်တွေကိုအမြဲတမ်းကန့်ကွက်လို့ရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့နိုင်ငံတွေပေါ်မှာလည်းသူတို့ကိုစန့်ကျင်တဲ့ဆုံးဖြတ်ချက်မျိုးတွေချမှတ်မှာကိုစိုးရိမ်ပူပန်ကြတဲ့အတွက်ကန့်ကွက်ကြတာဖြစ်ပါတယ်။ဒါပေမဲ့အခုတော့သူတို့ကန့်ကွက်တာမရှိပါဘူး။ဒါဘာကြောင့်လဲဆိုရင်ကျွန်တော်တို့ရထားတဲ့သတင်းတွေတချို့အစိုးရတွေစီကနေရထားတဲ့အချက်လက်တွေအရတရုတ်အနေနဲ့အခုမြန်မာစစ်ကောင်စီရဲ့လိုရောက်ကိုမချိုက်ဘူးလို့သိရပါတယ်။တမန်တော်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အခြားအဆင့်မြင့်စစ်တဲ့အရာရှိတဲ့နံပါတ်လို့တရုတ်ကနှစ်သက်သဘောကျတာမရှိဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာဘဲကျူးစီဝါရဲ့ဖြစ်ဖြစ်ကောက်ွယ်ဖို့ဆိုပြီးအာနာသိမ့်မှုမလိုဘူးလို့လည်းတရုတ်ကမြင်ပါတယ်။အာနာသိမ့်မှုကတိုင်းပြည်ရဲ့တည်ငြိမ်မှုနိုင်ငံရေးအရာတည်ငြိမ်မှုနဲ့ဒေသရင်းဆက်ဆံရေးတွေကိုပါပျက်စီးစေခဲ့ပါတယ်။ဒါတကယ့်ကိုဘေးအန္တရာယ်ကြီးကြာရောက်မှုတစ်ခုလည်းဖြစ်ပါတယ်။အခုလိုမြန်မာရေးဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိအတည်ပြုတာတကယ့်ကိုကြိုးစားဝမ်းသာမိပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့စေအုပ်စုကိုဒီဆုံးဖြတ်ချက်ကပေးလိုက်တဲ့အမှားစကားကတော့သူတို့သွားနေတဲ့လမ်းကြောင်းကိုဘယ်သူမှမထောက်ခံကြဘူးဆိုတော့ပါပဲ။သူတို့အနေနဲ့ဒါကိုပြန်စဉ်းစားဖို့လိုပါတယ
်။ဒီလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာလည်းမြန်မာစစ်တပ်နဲ့သူနဲ့ပတ်သက်ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအကျိုးမြတ်တွေကိုစုံစမ်းစစ်ဆေးဖို့ရရှိလာတဲ့အချက်လက်တွေကိုလူခွင့်ရေးကောင်စီအနေနဲ့အသေးစိတ်အစီရင်ခံစာနဲ့အကြံပြုချက်တွေတင်ပြဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလူခွင့်ရေးကောင်စီကိုတာဝန်ပေးထားတာတွေ့ရပါတယ်။ဒါဟာမြန်မာစစ်တပ်ပေါ်ထိရောက်မှုဘယ်လောက်ရှိမလဲရှင
်။ Well, this is an attempt by the Human Rights Council to prepare the ground for stronger action by the
ဒါပြည်နယ်လေယူမှုတွေအခြေခံအုတ်မြစ်ကိုပြင်ဆင်ဖို့ကွဲပြားတဲ့နိုင်ငံတွေနဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရမှာအတူတူကပုံမူပြီးအားကောင်းအောင်လှုပ်ဆောင်မှုလူခွင့်ရေးကောင်စီရဲ့ကြိုးပမ်းအားထုတ်မှုဖြစ်ပါတယ်။လူခွင့်ရေးကောင်စီအနေနဲ့ပြစ်မှတ်ထားပိတ်ဆို့မှုတွေကိုချမှတ်လို့မရပါဘူး။ဒါကသူ့ရဲ့လုပ်ပိုင်ခွင့်နဲ့လည်းကျော်ပါတယ်။ဒါပေမဲ့နိုင်ငံတွေအနေနဲ့သူတို့ကိုယ်တိုင်အေးအေးဆေးဆေးဖို့လိုအပ်တဲ့ချက်လက်တွေကိုလူခွင့်ရေးကောင်စီကပံ့ပိုးပေးနိုင်ပါတယ်။ဒါပြင်စစ်ကောင်စီနဲ့တပ်မတော်ရဲ့စီးပွားရေးကြိုးမြတ်တွေကိုစုံစမ်းစစ်ဆေးမှဖြစ်ပါတယ်။ဒါကအမှန်တကယ်မရှိဖြစ်လို့ပါတယ်။ဘာကြောင့်လဲဆိုတော့တရားမဝင်စေအုပ်စုအာဏာတည်မြဲစေတဲ့ငွေကြေးတွေဖြစ်နေတဲ့အတွက်ကြောင့်ပါ
။ရန်ကုန်အင်းစိန်ထောင်ကနေဖမ်းဆီးထားတဲ့ဒီဆန္ဒပြသမားတွေထဲမှာအယောက်600နီးပါးလောက်ကိုစစ်ကောင်စီကမနေ့ကပြန်လွှတ်ပေးခဲ့ပါတယ်။ဒီလိုပြန်လွှတ်ပေးတဲ့အကြောင်းရင်းကိုရောဘယ်လိုသုံးသပ်လဲရှင
်။ It's very hard to know why the Myanmar junta does anything. They're very opaque and closed and untransparent.
သူတို့ဘာကြောင့်လွတ်ပြေးတယ်ဆိုတာသိဖို့ကအလွန်ခက်ရင်ပါလေ။မြန်မာစစ်ကောင်စီဘောနားလည်ဖို့ခက်ခဲသလိုထင်သာမြင်သာမှုမရှိတဲ့အပြင်တကားတွေကိုလည်းပိတ်ထားပါလေ။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်လူတွေကိုမတရားဖမ်းဆီးထားရကနေပြန်လွတ်ပြေးတာကိုတော့သိကြတာနဲ့ကြိုးစားစရာဖြစ်ပါလေ။သူတို့တွေကညဉ့်ညက်စွာဆန္ဒပြသူတွေဖြစ်ပြီးအများစုကလူငယ်တွေပါ။နောက်သတင်းတစ်ခုမှကျွန်တော်တို့တွေ့ရတာကဆန္ဒပြဝဲတစ်ခုပြီးဖက်ခံရတဲ့အုပ်စုတစုလည်းအစုလိုက်ပြုံလိုက်လွတ်ပြေးတဲ့အထက်မှာပါသွားတယ်ဆိုတော့တွေ့ပါတယ်။ဖြစ်နေတယ်ကတော့ထောင်တွေထဲမှာလူကြီးတိတ်များနေလို့လည်းဖြစ်နိုင်ပါတယ်။နောက်ပြီးဆန္ဒပြသူတွေထဲမှာတချို့သူတို့မိဘတွေဟာစစ်ကောင်စီနဲ့အဆက်အသွယ်တွေရှိနေပြီးသူတို့ကလေးတွေဖမ်းဆီးခံထားရတာကိုစစ်ကောင်စီကိုတိုင်ကြားတာကြောင့်လည်းဖြစ်နိုင်ပါတယ်။ဖြစ်နိုင်ရင်ရှိရနောက်တစ်ခုကတော့ဆန္ဒပြသူတွေကြားစေအုပ်စုကခိုးခွဲချက်သိအောင်လုပ်တယ်လည်းဖြစ်နိုင်ပါတယ်။ထောင်နဲ့ချေတဲ့ဆန္ဒပြသူတွေနဲ့တခြားသူတွေကြားမှာအခုလွတ်ပြေးလိုက်သူတွေဟာသူတို့ပေါ်တိတ်ပြီးချင်းချောက်မှုရှိမနေဘူးလို့စေအုပ်စုကမြင်လို့လည်းဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းစိတ်ဝင်စားဖို့ကောင်းတာကဆန္ဒပြတဲ့လူငယ်တချို့ဟာလက်သုံးချောင်းထောင်ပြီးထွက်လာကြပါတယ်။ဒါခြေကားအဖြစ်သူတို့အနေနဲ့နောက်ဆုံးမှမဟုတ်သလိုစစ်ကောင်စီကိုလည်းသူတို့ကကျင်းတဲ့လက်ခံမှမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်ပါတယ်။
HRW အာရှရေးရာတာဝန်ခံ Brad Adams ပြောသွားတာပါအခုလိုမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့ဖိနှိပ်အုပ်ချုပ်မှုတွေကိုရပ်တန့်အောင်လက်ရှိလူ့ခွင့်ရေးကောင်စီကအတည်ပြုလိုက်တဲ့မြန်မာရေးဆုံးဖြတ်ချက်ကိုအခြေခံပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုကိုပိတ်ဆို့ဖို့လိုအပ်ကြောင်းနဲ့စစ်တပ်ရဲ့ပိုင်ဆိုင်မှုတွေဘဏ်အကောင့်ငွေကြေးတွေကိုထိထိရောက်ရောက်ပိတ်ဆို့နိုင်မှမြန်မာစစ်ကောင်ဆောင်တွေအပေါ်တကယ်ထိခိုက်နိုင်မှာဖြစ်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တာဝန်ဖြစ်တယ်လို့ Brad Adams ကပြောသွားပါတယ်ရှင်။ My engine နိုင်ဆက်သွယ်မြင်းမြန်ထားတာပါရှင်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာဖို့မပြည့်ကိုအောင်မြတ်သူကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။
မြန်မာကိစ္စ R2B တောင်းခံတင်သလားဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်းဝန်ထမ်းမှာ Substance Strategy ရေးသားတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ R2B ဝင်ရောက်ရေးအဓိကထောက်ခံချက်ပေးကြတဲ့မှတ်ချက်တွေထဲမှာအလားအလာရှိနေတာရဲ့အစိုးရဘက်အရေးယူမဲ့ကန့်သက်ချက်တွေရဲ့နှမျိုးစလုံးကိုတွေ့ရတဲ့ဆိုပြီးတော့ဆောင်းပါးကိုအစကြည့်ရေးသားတာပါပဲ။ Australia နိုင်ငံရဲ့ဝန်ကြီး Gareth Evans ကဒီပတ်အစောပိုင်းမှာရေးသားခဲ့တဲ့ဆောင်းပါးတို့ထဲမှာတော့မြန်မာအချက်တဲဟာ R2B ဝင်ရောက်ရေးအယူဆနဲ့စံသတ်မှတ်ချက်တွေကိုင်ညီနေတယ်လို့ဖော်ပြထားပါတယ်။ဖီဖိုင်လာတီရဲ့အာနာသိမ့်ယူပြီးကလေးကနိုင်ငံတော်လမ်းလေးပေါ်မှာဆန္ဒပြသူတွေနဲ့ပြည်နေခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဖြိုခွဲမှုကြောင့်အခုဆိုရင်လူ261ဦးထက်မနည်းသေဆုံးခဲ့ရပြီးထောင်ကနန်းများစွာကိုလည်းဖမ်းဆီးထားတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။လစ်ဗျာနဲ့ဆီးရီးယားကသဘောထားကွဲလွဲသူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေကိုတပတ်သက်ဖြည့်ရှင်းတဲ့အစောပိုင်းကာလလိုဖြစ်နေတာကြောင့်လက်ရှိမြန်မာအချက်တွေဟာ R2B နဲ့ဖြည့်ရှင်းဖို့တိတိပပလိုအပ်နေတယ်လို့လည်း Evans ရဲ့ရေးသားမှုကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။R2P ကိုနိုင်ငံတကာအသိမှတ်ပြုစံတစ်ခုပြဖို့ဆောင်ရမှာ Evans အနေနဲ့သူဟာနိုင်ငံတကာဂျာဝင်ဆောင်ရွက်ရေးနဲ့အချုပ်အခြာအနာဆိုင်ရာအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်နေတာကြောင့်အဓိကအချက်အနေနဲ့ဒါကိုတခြားလူတွေဆုံးဖြတ်လို့ဆောင်ရမှာဖြစ်ပေမဲ့ Evans ကိုဆက်ပြီးတည်ယူလုပ်ကိုင်မှုအခန်းကဏ္ဍမျိုးပေးထားတာဖြစ်ပါတယ်။2005ခုနှစ်မှာ R2P ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကအတည်ပြုထောက်ခံခဲ့ကြတယ်လို့ဖော်ပြထားပါတယ်။တိုင်းပြည်သားတွေပေါ်မှာအစုလိုက်ပြုံလိုက်လူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်ရဆက်မှုတွေကနေကာကွယ်ဖို့အစိုးရမှတာဝန်ရှိတာမှုအချုပ်အခြာအာဏာလိုအပ်တယ်လို့ဆိုပါတယ်။ဒီတာဝန်ကိုလှုပ်ဆောင်ဖို့တိုင်းပြည်တစ်ပြည်အနေနဲ့ပြက်ကွက်တဲ့အခါမှာနိုင်ငံတကာအတိုင်းအဝန်းအနေနဲ့တရားဝင်ဂျာဝင်လှုပ်ဆောင်ပိုင်ခွင့် Responsible to Protect အဖြစ်လဲ R2B ကိုဆောင်းပါးမှအဓိပ္ပာယ်ဖွင့်ဆိုထားပါတယ်။ဒီယူဆမှာနိုင်ငံစီနင်းပြုလုပ်နိုင်တဲ့နည်းလမ်းများစွာကိုခွင့်ပြုထားပြီး CAA ရဂျာဝင်ခြင်းဟာနောက်ဆုံးဖြည့်ရှင်းနည်းဖြစ်တယ်လို့ဖော်ပြထားပါတယ်။လောလမကလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပို့ပြီးတော့ညီညီညွတ်ဆောင်ရွက်ကြဖို့လည်း Evans ကဆောင်းပါးထဲမှာထောက်ပြထားပါတယ်။ဒီလအစောပိုင်းမှာထုတ်ပြန်ခဲ့တဲ့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာတော့မြန်မာစစ်တပ်ကိုအစွမ်းကုန်တီးခတ်ဖို့တောင်းဆိုထားပြီးလူ့အခွင့်အရေးကိုလေးစားဖို့ဒီမိုကရေစီအခြေခံအဆောက်အဦတွေနဲ့ဖြစ်စဉ်တွေကိုထိန်းသိမ်းဖို့တရားဥပဒေစိုးမိုးမှုကိုထိန်းသိမ်းဖို့လိုအပ်ကြောင်းအထူးအလေးပေးတောင်းဆိုထားပါတယ်။ R2B ကိုမြန်မာမှာအသုံးချဖို့စစ်တပ်ကိုဆန္ဒပြသူတွေအကြားမှာမြင့်တက်လာနေပြီးဒီမိုကရေစီကိုထိန်းသိမ်းမှုနိုင်ငံတကာဂျာဝင်မှုကိုတောင်းခံနေကြတာလည်းဖြစ်တယ်လို့ဆိုပါတယ်။လက်တွေ့နဲ့နိုင်ငံရေးအကြောင်းပြချက်များစွာကြောင့် Evans အနေနဲ့ဒါကိုလက်ခံပေမဲ့စီးပွားရေးပိတ်ဆို့တာမျိုးတရားစွဲတာမျိုးပြစ်မှတ်ထားအရေးယူတာမျိုးစတဲ့နာမည်ဖြတ်တဲ့အဆင့်တက်ပို့ပြီးတော့ R2B ရဲ့နီလန်းတွေကနေဒီပြဿနာကိုအဆုံးသတ်သွားစေတာမျိုးဖြစ်တယ်လို့ဆိုပါတယ်။အာဏာသိမ်းပြီးနောက်ဆက်တွဲပဋိပက္ခတွေကိုဖြေရှင်းဖို့ပြင်ပအင်အားစုတွေရဲ့အကန့်အသတ်ကိုလည်း Evans ကအတိအမှတ်ပြုထားပြီးဘလို့ပြင်ပဖိအားမျိုးထက်မဆိုပြည်တွင်းလှုပ်ရှားမှုကအခေအားကျတယ်လို့ထောက်ပြထားပါဗျ။စစ်တပ်ကွဲသွားတာမျိုးဒါမှမဟုတ်တိုင်းပြည်ဟာဒီလိုဆက်သွားနေရင်ပိုပြီးအုပ်ချုပ်လို့မရတော့တာမျိုးနောက်ဆုတ်လိုက်မယ်ဆိုပြီးတော့သူတို့အသိဝင်လာတာမျိုးစားတဲ့မျောလင်းချက်တွေကိုလည်းဆောင်းမမှဖော်ပြထားပါဗျ။ဒါကိုအဆုံးသတ်ဖို့ကုလသမဂ္ဂဦးဆောင်တဲ့တုတ်ပြတ်မှုကလည်းအရေးကြီးတဲ့နိုင်ငံတကာအခန်းကဏ္ဍကပါဝင်တယ်လို့ဆိုပါတယ်။အတိုက်ခံတွေကိုဆက်ပြီးမြစ်တာထားဖို့နဲ့ကိုကိုကိုပြင်လို့ရမယ်လို့ထင်နေတဲ့တက်မတော်ကိုလည်းအထူးချက်မှုကိုနားလည်လောက်အောင်လုပ်ဖို့လိုတယ်လို့ဆိုပါတယ်။ပြည်သူလူထုကလိုအပ်တဲ့လူချင်းနဲ့ထိုက်တန်တဲ့ဒေါ်လာရင်းဟာရခိုင်လိုဘူနေမြဲကြားနေမြဲအနေထားမျိုးမဟုတ်တော့ဘူးလို့လည်းဆောင်းပါးမှာထောက်ပြထားပါဗျ။လုံလောက်တဲ့ခွဲချမ်းဝေများမှုမျိုးဖြစ်လာဖို့စစ်တပ်ကငြင်းခဲ့မယ်ဆိုရင်လည်းအခြားနောက်ထပ် 1988 လိုလူအမြောက်အများတည်ကြည်ကြတာမျိုးဖြစ်လာမယ်လို့ Evan ရဲ့ဆောင်းပါးကိုကိုးကားပြီးတော့ရေးသားထားပါဗျ။အပြည့်စုံတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။
နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကို email လိပ်စာကိုရေးပို့လိုက်ပါ email လိပ်စာကိုတေချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA American အတန်ကြာတာပရိနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ30 40 48နဲ့လိုင်းလမ်းမီတာ190ရူကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဒီတစ်ပတ်အတွက်ကျန်းမာရေးကဏ္ဍမှာလူတွေရဲ့ဘဝရည်မှန်းချက်တွေကိုအောင်မြင်အောင်လှုပ်ဆောင်တဲ့နေရာမှာနေ့စဉ်ကြုံတွေ့နေရတဲ့စိတ်ခံစားမှုတွေကိုစနစ်တကျစီမံခန့်ခွဲပြီးတော့စိတ်ခွန်အားကောင်းမွန်အောင်ပြုမူနေထိုင်ဖို့အလွန်အရေးကြီးတဲ့အကြောင်းဒေါက်တာတန့်စောကတင်ပြထားပါတယ်ရှင
်မနက်မှလက်ရှိဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေရဲ့အကြောင်းပြည်သူလူထုဟာထိတ်လန့်ကြောက်ရွံ့မှုတွေစိတ်မလုံခြုံမှုတွေနဲ့စိတ်ထိခိုက်ကြေကွဲမှုတွေကိုနေ့စဉ်နဲ့အမျှကြုံတွေ့ခံစားနေကြရတာပါစိတ်ခံစားမှုတွေဟာလူတွေရဲ့ဥတီချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာလှုံ့ဆော်တိုက်တွန်းမှုဖြစ်စေတဲ့တွန်းအားတွေဆိုပေမဲ့လုဆောင်တဲ့အလုပ်တွေကိုမလုဆောင်နိုင်တော့အောင်စိတ်ခံစားမှုတွေပြင်းထန်နေမယ်ဆိုရင်လည်းစန့်ကျင်ဘက်ရလဒ်တွေကိုဖြစ်စေနိုင်တာကြောင့်စိတ်ခံစားမှုတွေကိုအကျိုးရှိအောင်စီမံခန့်ခွဲဖို့လိုတယ်လို့သိရပါတယ်နေ့စဉ်ကြုံတွေ့နေရတဲ့စိတ်ထိခိုက်ကြေကွဲခံစားမှုတွေကိုအကျိုးရှိတဲ့တွန်းအားတွေဖြစ်လာစေဖို့အတွက်ဘလူချက်တွေကိုခရီးဆိုင်လိုက်နာလှုံ့ဆော်နေမှာလဲလို့မေးကြည့်တဲ့အခါစိတ်ကျန်းမာရေးပညာရှင်တူဖြစ်သူဂေဘရီယယ်လာဖြူကအခုလိုရှင်းပြပါဗျာ
။ကိုယုံကြည်ရမယ်ဒါကိုယုံကြည်အားကိုးရတဲ့တငယ်ချင်းကိုနားလည်ပေးနိုင်ရမယ်တငယ်ချင်းပြီးသားစုအဲအဲ့လိုမျိုးတွေကိုပြောပြနိုင်မှာထို့သောပြောပြခြင်းအားဖြင့်ကျွန်တော်ပထမကျွန်တော်တို့ကျွန်မတို့ပထမဆုံးအားကြတော့ဒီဘလူကကျွန်တော်တို့ရဲ့စိတ်တော့ကတွေကိုပြောပြလိုက်တဲ့အတွက်ကြောင့်မို့ကိုယင်းနေရတာလေးနဲ့ပေါ့သွားတယ်။ပြီးတော့ခါကြတော့ကိုတယောက်တည်းအဲဟိုဘလူကအခုဟာဒီခါလေးကြာရင်ဒါငါတယောက်တည်းဖြစ်ခံစားနေရပါလားဆိုတဲ့ဟာမျိုးဖြစ်နိုင်အဲ့လိုယင်းဖွင့်လိုက်တဲ့အတွက်ကြောင့်မို့လို့တခြားလူကသူတို့ခံစားနေရတဲ့ဟာတွေသူတို့လည်းဒီလိုမျိုးခံစားနေရတယ်ဆိုတော့ကိုသိနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အင်္ဂလိပ်လိုပြောရင် validation ပေါ့နော်မြန်မာလိုပြောရင်တော့ကျွန်တော်နားလည်မှုရရှိရတဲ့အတွက်ကြောင့်မို့ဒီစိတ်ဒီကိုစိတ်ဒဏ်ရာစိတ်ခံစားချက်ဒီပြင်ပြရတဲ့ဟာတွေနည်းနည်း short ပေးနိုင်ပါတယ်ပေါ့နော်နောက်တစ်ခုကကြောင့်နောက်နံပါတ်နှစ်အချက်ကတော့ယခုအကြမ်းဖက်နေတဲ့ပေါ့နော်သတင်းတွေကိုရုပ်ပုံတွေများကိုထိတွေ့မှုကိုဟိုအဲကန့်တတ်တာပေါ့နော်ကျွန်တော်တို့နေတိုင်းတော့ဒီအများတန်းကတော့အမြဲတမ်းအကြမ်းဖက်မှုတွေလူတက်မှုတွေဒါအမေကြတော့နော်ဖန်ဆင်းမှုတွေအမြဲတမ်းသတင်းတွေတက်နေပါတယ်လေဟိုအဲ့သတင်းတက်နေတဲ့အတွက်ကြောင့်မို့လို့ဒီခါလေးကျွန်မတို့ပေါ့နော်အော်ငါသတင်းတွေမလွတ်တန်းကြည့်မယ်ဟိုအဲ့လိုမျိုးစိတ်ရှိပါတယ်ဒါပေမဲ့ဒီဟာတွေကဒီခါလေးကျရင်ဒီပေါ့နော်ဖြစ်လာတာကတော့ဒီဟာဟိုဒီတက်လိုက်တာတော့ဒီတရားဒါမှသတင်းတွေကဒီဟာတယောက်ကလည်းဒါတင်နေနောက်တယောက်ကလည်းဒါပဲအမြဲထပ်ပံတလဲလဲကိုပြင်တွေ့ရတဲ့အချောင်းမလို့စိတ်ကဘယ်လိုပြောမလဲဆိုဒီခံစားချက်ကပို့ပို့ပြီးတော့ဟိုပေါ့နော်ပြင်းပြလာတာတို့ဒါတို့လည်းရှိပါတယ်ဒီနေ့အဲဆိုအဲ့အတွက်ကြောင့်မို့ကျွန်မပြောချင်တာလေသတင်းတွေဟိုကြည့်ရင်အချိန်ကိုဒီနေ့ဘယ်နှစ်နာရီကြည့်မယ်ဆိုအချိန်ကိုကန့်သတ်ပြီးတော့ဘယ်အချိန်မှကြည့်မယ်ဗာမယ်ဆိုတာကိုဟိုဘယ်လိုပြောဆုံးဖြတ်ပါကျွန်မကတော့ပြောချင်တာကတော့ညမအိတ်ခင်တင်ညမအိတ်ခင်တနားကြီးကျော်လောက်ကိုတော့တင်မကြည့်သေးချင်ဘာဖြစ်လဲဆိုတော့ဒါကို8 months အချိန်ကြာမို့လို့ဟိုစိတ်ကိုအနာပေးတဲ့အနေနဲ့ဟိုပေါ့နော်ဟိုညမအိတ်ခင်အဲ့လိုတင်ကြည့်ရခါကြာတော့ညတစ်ခါတလေကြာရင်ကိုအိတ်မပြောဘူးအတွေးတွေလွန်နေတာရောပါတော့ဖြစ်တတ်ပါအဲ့တော့ကြာမို့တင်ကိုအချိန်ကန့်တတ်ပြီးတော့ကြည့်ပေးပါပြီးကြတော့သတင်းကြီးရခါကြတယ်ကျမတို့အခုပေါ့နော်ဒီတယောက်နဲ့တယောက်သတင်းရှယ်ရာရှိသလိုခါလေးကြတယ်သတင်းတွေကဟိုဘယ်လိုပြောမလဲသတင်းအမှားလားသတင်းအမှန်လားမသိတဲ့သတင်းတွေလည်းရှိလာပါတယ်ပေါ့နော်အဲ့တော့ကြောင့်မလို့ယုံကြည်အားယုံကြည်စိတ်ချရတဲ့သတင်း channel များကိုကိုကဟိုဘယ်လိုပြောမလဲ intentionally ပေါ့နော်ကိုဒီဟာတွေကိုဝင်ကြည့်မယ်ဝင်ကြည့်ပါအဲ့ဟိုအဲ့တော့ကြောင့်မလို့ကိုသတင်းအမှန်ရရဲနောက်ကြောင့်ကိုကဒီ channel တွေကကို reliable ပေါ့နော်ဖြစ်တယ်ဟိုကြာကြမို့လို့ကိုဒီဟာဒီဒီသတင်းအမှန်ဆိုတော့ကိုကတေချာဆုံးဖြတ်ပြီးကိုယုံကြည်ရတဲ့အတွက်ကိုလှုပ်တင်တာလှုပ်ထိုက်တာလုပ်လို့ရတယ်ပေါ့နော်အဲ့တော့အခုချိန်မှာကျွန်မတို့ဖြစ်နေတဲ့အခြေအနေများတကယ်ဆိုထိန်းချိုးက ထိန်းချုပ်လို့မရပါဘူးအများစုအခြေအနေရပါတော့အဲ့တော့ကြောင့်မို့ကျမတို့ဒါပေမဲ့ကျမတို့ဒီလူသားတယောက်ချင်းစီမှာကိုနဲ့ပတ်သက်ပြီးတော့ဘာလုပ်မလဲဘလို့တုံ့ပြန်မလဲဆိုတော့ဒါကိုယ့်ရဲ့ဆုံးဖြတ်ချက်ကိုယ့်ရဲ့လှုပ်ဆောင်မှုပေါ့နော်အဲ့တော့ကြောင့်မို့လို့ကျမပြောချင်တာဒီကိုကျွမ်းကျင်ရကိုလုံနိုင်ကိုလုံနိုင်သည့်ဘက်မှာကိုယ့်ရဲ့ရည်ရွယ်ကိုကိုကြီးထောက်ပံ့ပေးခြင်းအပြင်၎င်းအဲ့ဒီကျွန်တော်တို့တော့တစ်ခါလေးကြအကူအညီမဲ့တဲ့ခံစားချက်မျိုးတွေအတော့ကာအဲ့လိုမျိုးလုပ်ပေးခြင်းအပြင်အော်ငါဒီတစ်ခုမှ contribute ပေါ့နော်ဟိုပါဝင်ဆောင်ရွက်နေတဲ့အတွက်ကြောင့်ငါဒီဥစ္စာကိုထောက်ပံ့နေတဲ့အတွက်ကြောင့်မို့လို့ဟိုဘာမှမလုပ်နိုင်ဘူးဆိုရယ်စိတ်ခံစားချက်မျိုးမရှိဘဲနဲ့ငါဒီဒီလိုမျိုးအခြေအနေမှာငါဒီတစ်ခုခုကိုလုပ်နေရဲဆိုရယ်ခံစားချက်ကိုပေးရတဲ့အတွက်ကြောင့်မို့နည်းနည်းပေါ့နော်ဟိုထိန်းချုပ်နိုင်တဲ့ကိုနည်းနည်းထိန်းချုပ်နိုင်တဲ့ခံစားချက်ကလေးကိုပြန်ပေးလာပါတယ်ဘာဖြစ်ဆိုရယ်အဲ့ဒါတော့နော်ဗျာတော့ချားလူတွေအတွက်အိဗယ်ရှိတဲ့ဟာတွေပေးရတဲ့အတွက်ကြောင့်ငါဒီလိုခက်ခဲနေတဲ့အချိန်မှာသူများတယောက်ကိုငါကူညီပေးနိုင်နေဆိုရဲအခုနည်းနည်းပေါ့ဟို sense of control ပေါ့နော်ကိုထိန်းချုပ်နိုင်နေဆိုရဲဟာလေးကိုနည်းနည်းလေးပြန်ပြီးပြန်ရလာပါတယ
်လူတွေရဲ့ဘဝရည်မှန်းချက်တွေကိုအောင်မြင်အောင်လှုပ်ဆောင်တဲ့နေရာမှာနေ့စဉ်ကြုံတွေ့နေရတဲ့စိတ်ခံစားမှုတွေကိုစနစ်တကျစီမံခန့်ခွဲပြီးစိတ်ခွန်အားကောင်းမွန်အောင်ပြုမှုနေထိုင်မှုအလွန်ရေးကြီးတဲ့အကြောင်းသိပေးလိုက်တာဖြစ်ပါတယ်ကျွန်တော်တို့က
ကတန်းစောရဲ့ကျမရေကနာကိုနားဆင်လို့အပြီးအခုတော့ဥကျော်စံတာရဲ့မြမရေးတုံသက်ချက်ကိုအလှည့်ပေးချင်ပါတယ်အခုမြမနိုင်ငံမှာဆေးရနာတိမ်မှုကိုစန့်ကျင်ကန့်ကွက်နေသူတွေကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးပါဝင်တဲ့ Federal တပ်မတော်တရက်ပေါ်ထွန်းပြီးတော့အာဏာသိမ်းစစ်တပ်ကိုတိုက်ခိုက်နိုင်ဖို့မျှော်မှန်းကြသလိုနိုင်ငံတကာကလက်နက်အင်အားနဲ့ဝင်ရောက်ဆက်ဖက်ရေးကိုလည်းတောင်းတတဲ့အသံတွေကြားရပါတယ်အခုမြမနိုင်ငံရဲ့အကြက်အတဲကိုလက်နက်အင်အားအသုံးပြုတဲ့နည်းနဲ့ကျော်လွှားနိုင်မလားဆိုတာ1990ပြည်နှစ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အဝေးရောက်ညွန့်မောင်အစိုးရအဖွဲ့ဝင်တဦးဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေနဲ့ဥကျော်ဇန်တာကဆွေးနွေးတုံသက်တင်ပြထားပါတယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာအခုမြန်မာနိုင်ငံမှာဆရာနာသိမှုစန့်ကျင်တဲ့လှုပ်ရှားမှုကအချိန်မရပါဘူးတစ်ဖက်ကဘလောက်နှင်းနှင်းမှုတွေပိုပြီးပြင်းထန်လာပေမဲ့စန့်ကျင်ုံကြွားတဲ့ဘက်ကလည်းပဲနောက်မဆုတ်တာကိုတွေ့ရပါတယ်ဒါပေမဲ့ဒီလောလောဆယ်မှာပွဲပြတ်သွားနိုင်တဲ့အခြေအနေမရှိဘူးလို့လည်းတွက်ကြပါတယ်တချို့ကတော့ပြည်တွင်းမှာနေတဲ့လူတွေရဲ့တွက်ချက်မှုတွေပါအဲ့ဒါပြည်ပကကျွန်တော်မြင်နေတာကတော့ဖိအားတွေစိတ်ပြင်းပြင်းထန်ထန်ဖြစ်လာနေတယ်ဆိုတော့လောက်ပဲသိတယ်ဒါပေမဲ့စိတ်လည်းထိရောက်ပါမလားဆိုတာသံသယရှိရအဲ့တော့ဆိုတော့ဒီအခြေအနေမှာဆီယာနာချင်းစနစ်ဖြစ်သိင်းရေးရုပ်ပြတ်လူလကူနဲ့ဖြစ်လာနိုင်မဲ့အခြေအနေမြင်ပါလားခင်ဗျအ
ဲကျွန်တော်လည်းမထူဘူးခင်ဗျအာလောလောကူကူကတော့ဒီဆုံးသွားမယ်လို့ကျွန်တော်လုံးဝမထင်ပါဘူးစစ်တပ်ကလည်းဘယ်တော့မှနောက်ဆုံးမယ်လို့မဟုတ်တယ်လို့ဒီတချီမှာပြည်သူလူလှုပ်ရှားမှုကြီးကအမ်တမဟိုသူတို့ကတန်နိုင်ထံပြက်ပြက်သားသားချထားတဲ့လူတွေကအများစုကြီးဖြစ်နေတယ်ခင်ဗျအဲ့တော့ထိတ်တိုက်ရင်ဆိုင်မှုဟာတေးသေးကြီးကြီးသွေးတွေပေးအသက်တွေပေးတဲ့ရင်ဆိုင်မှုကြီးကလည်းဒီတနတ်တွေဒါလို့ပြည်ုံနေတော့အញ្ញခံအလျှော့ပေးသွားမယ်လို့မထင်ဘူးခင်ဗ
ျဟုတ်ကဲ့ဆရာအဲ့တော့အခုဒီမှာဖေးကြီးရဲ့ကိစ္စတွေလည်းအင်တန်ကြီးကိုရာကောင်းပါတယ်တခါဝန်ထမ်းတွေသဘိမ့်ဖောက်တဲ့အတွက်ကြောင့် CDM လုပ်တဲ့အတွက်ကြောင့်ပြည်သူတွေအခက်အခဲတွေ့ရတဲ့အပိုင်းလည်းရှိပါတယ်အထူးသဖြင့်ဆရာဝန်တွေ CDM လုပ်လိုက်တော့ကျမရေးအတွက်လောလောဆယ်အခက်ကြုံတဲ့ကိစ္စတွေလည်းကြားပါတယ်အလို့သမားတွေငွေရေးကြေးကိစ္စလာကားထုတ်ယူတဲ့ကိစ္စဘန်နေပေးတဲ့ကိစ္စကျော်ဒီဟာကိုကြော်လွှားနိုင်ဖို့အတွက်လို့ထွက်ပေါက်အနေနဲ့တချို့ကစဉ်းစားလာကြတဲ့ထင်ပါတယ်တိုင်းရင်းသားတွေရဲ့အင်အားကိုလည်းလူကြီးညာတဲ့ခါတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပါစုပြီးတော့ဒါဖက်ဒရယ်တပ်မတော်ဆိုတာဖွဲ့စည်းပြီးတော့စီးရင်နဲ့လုပ်ရင်ထိရောက်လေမလားဆိုပြီးတော့ယူဆကြဟန်တူပါတယ်ဒါကြောင့်လည်းဖက်ဒရယ်တပ်မတော်ကိုတန်တာတဲ့အသံတွေကြလာရပါတယ်ဆိုတော့ဒီဟာကဘယ်လောက်ဖြစ်လာနိုင်လဲကျွန်တော်ဆရာနဲ့ဆက်လက်ဆွေးနွေးကြပါတယ်
ဟုတ်ကဲ့ဒီကောင်းစဉ်ကိုဆွေးနွေးရတာကတော့အတ္တမ၄နှစ်ကျေပြန်ပါတယ်ခင်ဗျသို့တော်လည်းရသမျှအချိန်လေးမှာအတူတူပြောရလို့ရှိရင်1988တုန်းကလည်းတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုအာကိုမြုံမှန်းခဲ့ကြပါတယ်ခင်ဗျတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကခပ်ပြေးလာတဲ့လူတွေကိုခိုးလုံဝန်ပေးတယ်တက်စွန်းသမျှအကူအညီပေးတယ်ဥပမာ KNU ဆိုရင်ကျွန်တော်တို့ဟိုညွန်မောင်စိုးအတွက်အတ္တမကျေးဇူးကြီးတဲ့ဖွဲ့စည်းဖြစ်ပါတယ်အဲဒုစော်လေးပဲဒီစစ်တပ်ကိုပမာစစ်တပ်ကိုဝင်ပြီးတော့ထူးပြီးတော့တိုက်နိုင်ခဲ့ခြင်းမရှိပါဘူး အခုတချိန်ကတော့အရင်ကတည်းပိုပြီးလေးနဲ့ပြည့်ပြန့်ပြီးတော့အနာဂတ်အတွက်လက်တွေ့ကြမယ်အခုမေကွန်းထဲမှာပါတဲ့ဖက်ဒရယ်တပ်မတော်ပေါ့နော်ဖက်ဒရယ်အာမီကိုပြောဆိုလာခြင်းဟာဟို88တုန်းကကိုဗရဝန်ကူတိုက်ပြီးနေခြင်းနဲ့ဆိုတဲ့ဆန္ဒနဲ့ပိုခဲ့ပြီးတော့အနာဂတ်ပြည်တော်စုပုံဖော်မှုကိုပါတကယ်ကိုကြီးမားတဲ့ခြေလှမ်းကြီးတစ်ခုကိုဟိုလှမ်းကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဆိုတော့အဲအနာဂတ်ပြည်ထောင်စုဟုတ်ကဲ့အနာဂတ်ပြည်ထောင်စုဖက်ဒရယ်ပြည်ထောင်စုဖြစ်လာတဲ့အခါမှာတော့ဖွဲ့စည်းပုံပါညာနဲ့တက်မတော်ရဲ့ဖွဲ့စည်းပုံနဲ့ဖက်ဒရယ်တက်မတော်ဖြစ်ပြောင်းလဲဖွဲ့စည်းစတာထိုင်ကြအကြောင်းရှိရပါဆင်ဒါပေမဲ့လောလောဆယ်မှာတကယ်လို့ဖက်ဒရယ်ပြည်ထောင်စုတက်မတော်လို့စူးစစ်စစ်စစ်မဟုတ်ဖဲနဲ့တိုင်းရင်းသားနယ်မြေတွေကတိုင်းရင်းသားလက်နက်ကင်အင်အားစုတွေတော်လိုင်းအင်အားစုတွေသူ့နိုင်ငံကစူတိုက်ကိုနိုင်ငံကကိုတိုက်ဆွဲပုံစံမျိုးဆိုရင်တော့အနာဒိင်းရဲ့စကောင်စီဘက်မှာဖီအားပူပြီးဆက်ရောက်လာနိုင်ကြအကြောင်းဘယ်လောက်ထိထိရောက်ဖြစ်လာနိုင်မှာလဲ
အဖီအားပြောင်းမှုကတော့ရှိနိုင်ပါတယ်မလွဲမသွေရှိနိုင်ပါတယ်ဗျဒါပေမဲ့ကျွန်တော်တို့မဟာပြည်ဝါကြကြစဉ်းစားလို့ရှိရင်စစ်တပ်ဟာသူ့ရဲ့အာဏာတုံးဟာလက်နက်ပဲလက်နက်ကင်တွေပဲအဲ့တော့သူ့မှာလည်းဟို၄သိန်းရ၅သိန်းလောက်ရှိတယ်။သူ့ရဲ့အားသတ်ချက်ကိုကျွန်တော်တို့ကယူပြီးတော့တိုက်တယ်ဆိုရင်သူ့အကျိုက်ဆုံးတိုက်ကွက်ကိုကျွန်တော်တို့ကယူရကြနိုင်မယ်။ဒါတစ်ချက်ပေါ့နော်။သို့တော်လည်းပဲအီရန်ပြည်ကမှတန်ရန်လာလက်နက်ကင်တွေကသူ့နေရာသူအောက်ပံကဝယ်မှုသူ့နေရာမှာရှိတဲ့သူ့လူမျိုးစုကိုအကာအကွယ်ပေးမှုတွေလုပ်ချင်အပြင်လည်းပဲဒီပြည်သူတို့လှုပ်ရှားမှုကိုပို့ပြီးတော့ဟိုကြီးမားအာပြီးတော့အသေးအပြောင်းနည်းတဲ့အခုကံကဝယ်မှုကိုဖြစ်စေနိုင်တယ်လို့နောက်ကျွန်တော်တို့မြောင်းမှန်းကြတဲ့ဖက်ဒရယ်ပြည်ထောင်စုနဲ့ဖက်ဒရယ်တပ်မတော်တွေလည်းပဲသူတို့ဟာအခုတွေကဆယ်ရွက်ကြတယ်ဆိုတော့ဒီကမိုင်းကြောင့်ကိုမှလည်းကြီးကျယ်တဲ့အတွက်ဒါဟာကျွန်တော်တင်တဲ့ဒီစစ်တပ်ကြီးကိုနိုင်မတိုင်နိုင်ဘူးတော့အနာဂတ်ပုံဖော်မှုမှာပြင်ပါတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
နောက်ဒီစီအနာချင်းစတေကိုဆန့်ကျင်တဲ့လူတို့ကပြပအင်အားကိုညှော်မှန်းကြတာလည်းကြားပါတယ်အဲ့လိုပြပကအင်အားနဲ့ဝင်ရောက်ဆွဲဖက်လာမယ်ဆိုရဲညှော်မှန်းချက်တွေကိုဆရာဘယ်လိုပြန်ပြောချင်ပါလဲခင်ဗျာ
ညှော်တဲ့လူတွေလည်းကျွန်တော်အပြစ်တော့မမြင်ပါဘူးသို့တော်လက်တွေ့ကြမှုအပိုင်းကတော့ခဏဦးကျော်သာပြောတယ်လို့ပေါ့တော့တကယ်တမ်းကျတော့နိုင်ငံတကာတက်ဆိုတာလာပြီးတော့ဝင်ဖို့ဖြစ်နိုင်ကြလားလားအတားမှမိတ်မိတ်ပါတယ်ခင်ဗျာကျွန်တော်ဆိုရင်တော့ဟာအခုကျွန်တော်တင်ပြခဲ့တဲ့လာ UN or US တို့မဟုတ်တဲ့တခြားတမန်ဝင်လာရင်ကျွန်တော်တော့အဆုံးစွန်တီတွေ့တယ်ပေါ့နော်1959ခုနှစ်ကတိဘက်နေမျိုးကိုတရုတ်တပ်ကြီးကဝင်သိမ်းတဲ့အဖြစ်ပဲကြီးလည်းအခုထိရှိတာဟိုကျွန်တော်စိုးရင်ချက်ကဒါပါပဲအဲကြောင့်နိုင်ငံခြားတပ်ကိုမျောတာလေကိုတိုင်းသားတပ်တွေကနေတဆုံးတလောက်ဟိုဆောင်ရွက်ချင်းကပုံပြီးလက်တွေ့ကြပြီးတော့ပုံပြီးတော့ကျွန်တော်တို့နိုင်ငံနဲ့အဆက်မလားလို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
โอเคဆရာပြောလို့ဆရာတရုတ်လို့နာမည်ထုတ်ပြောလိုက်တော့ကျွန်တော်လည်းထပ်ပြီးပြောပြရစီအဲ့လိုတစ်ဖက်သက်ဝင်နိုင်တော့ဒီဘက်ကလည်းသီးခံမှာမဟုတ်ဘူးဆိုတော့မြန်မာနိုင်ငံဟာ proxy war ဖြစ်တဲ့အတာစစ်မြေပြင်ဖြစ်သွားနိုင်ရတာပိုရှိလာမယ်လို့ထင်ရရှိရပါဆရာနော်သူစရရှိရပါဘော
โอเคအဲဒုသောလည်းပဲကျွန်တော်ခုနဥပမာပေးတဲ့1959ဝင်ချင်းကဒီဘက်အခင်းချင်းမျိုးခုနိုင်ငံတကာမှာမရှိတော့ဘူးဒီအမေရိကန်မှာလည်းဒီအစိုးရတက်လာပြီးတော့ဒီဒေတာရွန်ပထဝီနိုင်ငံရေးစစ်ရေးလုံခြုံရေးကပြောင်းလာပါတယ်ခင်ဗျအခု Indo-Pacific လို့ခေါ်တဲ့အိန္ဒိယသမုဒ္ဒရာနဲ့ Pacific သမုဒ္ဒရာရာဆက်တဲ့ view ဟာအခင်းကျင်းထဲမှာမြန်မာနိုင်ငံကပါနေတယ်အဲ့မှာတရုတ်နိုင်ငံကိုတောက်လျှောက်စက္ကမလတ်အမေရိကန်ဘက်ကလည်းကြည့်နေတယ်ဆိုတော့တရုတ်ကဒီဘက်သိမ်းတယ်လို့တော့သိမ်းနိုင်မယ်လို့ကျွန်တော်မထင်ဘူးအမေရိကန်ဘက်ကလည်းဆွတ်ဖွင့်မှုလာလိမ့်မယ်လို့ကျွန်တော်မထင်ဘူးတကယ်လို့သာနှစ်နိုင်ငံအဲ့နိုင်ငံကြီးနှစ်ခုကမထိတ်မသိမ်းရင်တော့ကျွန်တော်တို့ကတကယ်ဟို killing free ပေါ့နော်မြန်မာနိုင်ငံကခြေကောင်းဖြစ်မလားလို့ကျွန်တော်ဆွေးမိပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆက်တူလေးသိထားကြရပြီသူတို့ရဲ့မျှော်မှန်းချက်ပေါင်းမြောက်ဖို့ဒီဆီယနာချင်းစနစ်ကြဆုံးဖို့အလားအလားကဘာရှိသေးလဲဆရာကြီးတော့တခြားထွက်ပေါက
်ကျွန်တော်မြင်တာကတော့ကုလသမဂ္ဂကတော့ရောအမေရိကန်ပြည်ထောင်စုရောနောက်ထာဥရောပအမကရောယက်တီချက်ကဒီမိုကရေစီနှိကျရွေးချယ်တင်မြောက်ထားတဲ့အစိုးရကိုအနာပြန်လွှဲလိုက်ပါလို့ပြောတာတစ်ချက်နော်နောက်တစ်ခါအာဆီယံနဲ့တရုတ်ဘက်ကတော့ပြည်ဆောင်ဆွေးနွေးရေးလမ်းကြောင်းလုပ်ပါလို့ပြောတယ် တော်တော်လည်းပဲဒီစစ်ကောင်စီကတော့တင်းစားရှင်နဲ့မွေဒုတိယအကြိမ်မှာဘသူလာလာဘသူစိတ်ဆက်စိတ်ဆက်လက်မခံဘူးလို့သူကပြောထားတယ်ခင်ဗျအဲ့တော့ပြန်အာဏာအမဲ့အလားလာစိတ်ဆက်ဆွေးနွေးမှုအလားလာလေတော်တော်အခုချိန်ထိတော့မကောင်းပါဘူးတော်တော်လည်းကျွန်တော်တို့မပါမပီတရုတ်ကိုပဲပြန်ပြောရလို့ရှိရင်အနာသိစစ်ကောင်စီကောင်းဆောင်ကိုကောင်းခောက်နေရသရေဆိုရတာတရုတ်ပဲရှိပါတယ်ခင်ဗျတရုတ်ဟာသူ့ရဲ့မြန်မာနိုင်ငံမှာရှိတဲ့အကျိုးစီးပွားအလို့မှာမြန်မာနိုင်ငံမှာဘသူအုပ်ချုပ်အုပ်ချုပ်တည်ငြိမ်တာလို့ရင်းအခုပုံတိုင်းဆိုရင်ပြည်သူလူထုဘက်ကဘယ်လိုမှရက်ကြမဲ့ပုံမရှိတော့စီးပွားရေးလုပ်ဖို့အတော်ကိုခက်တဲ့အခါမှာတရုတ်ကသူ့ရဲ့ပြောထားပြီးသားဖြစ်တဲ့တွစ်ဆုံဆွေးနွေးလမ်းကိုစစ်ကောင်စီမလိုက်လိုက်အောင်ဖိအားတွန်းအားဆွဲအားတော့မဟုတ်သူကိုယ်တိုင်ကစမတ်ဆန်ရှင်နေများလှုပ်လာရင်တော့တွစ်ဆုံဆွေးနွေးလမ်းကြောင်းပုံကောင်းရဲလို့ယူဆပါတယ်ဒါတစ်ခုပေါ့နော်နောက်ဆုံးတစ်ခုကတော့ဖြစ်နိုင်ရင်လည်းတော့နေပါရဲ့တက်တွင်းပုံကံပုံနဲ့အာနာသိပ်ဘူးပေါ့နော်ဒါလည်းမဖြစ်နိုင်ဘူးလို့တော့ကျွန်တော်တို့ကပြောမရတဲ့အခြေအနေဒါကြောင့်ဒီနှစ်ခုကိုကျွန်တော်ဟိုမြင်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့တရုတ်ဝင်ရောက်စစ်ဆက်မယ်ဆိုတာကတော့ပြည်သူကတော့တရုတ်ကိုမုန်းတာပဲဆရာဒါပေမဲ့လည်းဝင်ရောက်ဖြန့်ဖြေးပြီးတယ်ဆိုရင်တော့သက်သက်ရာစစ်သားကြောင့်ထွက်ပေါက်တစ်ခုနဲ့လက်ခံကောင်းလက်ခံကြမှာပါဒါပေမဲ့စစ်တပ်ထဲမှာအာဏာသိမ်းနေဆိုတာကတော့တချို့ကစစ်တပ်တွေကထပ်ပြီးတော့နောက်ပြောက်တက်လာပြီးတော့ဒီလမ်းကြောင့်ပဲသွားလိမ့်မယ်လို့တွက်ကြပါတယ်ဖိလစ်ပိုင်မှာလွတ်ခဲ့တဲ့ Ramos တို့လို Henry Lee တို့လို့ဖြစ်လာလိမ့်မယ်လို့ညွှန်လင်းနိုင်ပါရဲ့လားဆရာ
ညော်လင်းချက်ကတော့ရခိုင်နှုန်းက30တောင်မှအောက်နေတယ်ပြည်တော်ကျွန်တော်အမြင်ပေါ့နော်ပုံမှန်လေးနဲ့ပြောရင
်အဲ့တော့ဒီတိုက်ပွဲဟာဒီပဋိပက္ခအဒွန်းတာရှီလာတော့ပိုင်းပြည်ရဲ့အခြေအနေဟာတော်တော်ကိုစုစတဲ့ဆူလာလိမ့်မယ်လို့ယူဆပါတယ်ဘလောက်ဒီဆူရမှုတံကိုဘလောက်တာရှီခံနိုင်ကြမလဲမြန်မာပြည်သူတွေအဲ့တော့ခုလဲစဉ်းစားကြရလို့ထင်ပါတယ်ဆရာ
မှန်တယ်ဗျာသို့တော်လေဒီတော့မြင်တာကမလွယ်တဲ့အနေအထားတခုကျွန်တော်တို့ဖြစ်နေပါတယ်ကျုပ်တို့ပြန်ဆောင်းဝင်နေရေးစီဝါရေးအဲ့ဒီကနေကြုံလွန်ပြီးတော့ဘေးမှာလည်းတက်ကြလာတဲ့အိသာရွေးနိုင်ငံရေးအိသာဒီတာတွင်နိုင်ငံရေးပြဿနာတော့မလားကမ္ဘာပြဿနာတစ်ခုတူတည်အေးရောက်နေပြီဆိုတော့ဘယ်သူမှမနေတာတော့ဝိုင်းပြီးဝန်းပြီးတော့ဟိုတုံးညတိုက်ကြဆွဲကြတဲ့နည်းတွေလုံးလာနိုင်တယ်ဒါလောက်ပေါ်လာနိုင်တယ်ပေါ့နော်အဲ့ဒီအခြေကြီးပြည်သူလူထုကလည်းဟာတကယ်ကိုတန်နိုင်ထံခိုင်တိုင်းမှာမှာနဲ့ဆောင်ရွက်ကြမယ်ဆိုတဲ့အတွေ့ကျွန်တော်အမြင်ကတော့ဟို force ဟုတ်တော့ခေါ်တယ်မဖြစ်နိုင်တဲ့မျိုးနဲ့ချက်မဟုတ်ခဲနဲ့ဖြစ်နိုင်တဲ့မျိုးနဲ့ချက်အရာပြည်သူလူထုကတော့ကနိုင်ရဖို့လမ်းကိုတော့ကျွန်တော်မြင်တယ်လို့ပြောပြနေတယ်
ဥကျော်စံတာရဲ့မြမရေးတုံသက်ချက်အစီအစဉ်ကိုနားဆင်လို့ပြီးအခုတော့ကိုရန်နိုင်အစီအစဉ်တင်ဆက်ထားတဲ့တပတ်အတွင်းအားကစားသတင်းလှော်တွေကိုနားဆင်နိုင်ပါပြီရှင
်ဂရုဘဗီယိုရဲ့အားကစားအစီအစဉ်မှာတော့နာမည်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့အရေးပါတဲ့ဆုံးဖြတ်ချက်တစ်ခုကိုပြီးခဲ့တဲ့မတ်လ20ရက်နေ့မှာချမှတ်လိုက်ပါတယ်။ဒါကတော့2020တိုကျိုအိုလံပစ်ပြိုင်ပွဲကိုနိုင်ငံတကာကနေလာရောက်ကြည့်ရှုမဲ့ပရိသတ်တွေကိုခွင့်ပြုသွားမှာမဟုတ်ဘူးလို့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးကော်မတီကကြေညာလိုက်တာပါ။ COVID-19 ကာယရောဂါအခြေအနေကြောင့်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးကော်မတီဥက္ကဋ္ဌဆိတ်ကိုဟာရှိမိုတိုကပြောပါတယ
်။現在もなお海外の感染状況については変異株の出現を含め厳しい状況が続いております
。あくろろせでかばろんたいだね。年間がきとわらむりをてんてんちゃちゃ観察したれてちゃいねまべ。かばとわんヨガ孤殺むりが設備偏袒にせてきてびろ。ウイルス妙貴でれあとままつぼらばれ。だじゃん列しあちにや、ラメ縫やてま、ピバがにらじゃめてりを日本年間でを運運べぶあじゃ、あとりを欠けてあにたきにばれ。だじゃん年間茶がにらまわえたれてりにね、とりやキーセンりをあぴょうねりを漏るやあ。日本年間にね、ラメオリンピック便ပဲကျင်းပတဲ့အချိန်မှာနိုင်ငံတကာကနေလာကြည့်ကြမဲ့အသူတွေကိုဝင်ခွင့်မပြုဘူးဆုံးဖြတ်လိုက်ပါတယ်
။ဒီကိုယ်တိုင်နဲ့အားသာသမားတယောက်ဖြစ်ပြီးတော့အခုလိုနိုင်ငံတကာကနေလာပြီးတော့အိုလံပစ်ပြိုင်ပွဲကြီးမဲ့သူတွေကိုဝင်ခွင့်မပြုဘူးဆုံးဖြတ်လိုက်ရတဲ့အတွက်သူ့အနေနဲ့လည်းအလွန်ပဲစိတ်ပျက်မိတယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးကော်မတီဥက္ကဋ္ဌဟာရှီမိုတိုကပြောပါတယ်။
もう本当に残念で、ならないわけでありますけれども、この現下のこのコロナ感染症の状況を見ていきますと、
တကယ်ကိုစိတ်ပြတ်ရပါတယ်။ဒါပေမဲ့ COVID-19 ကရောဂါအခြေအနေနဲ့ဂျပန်နိုင်ငံရဲ့ကျန်းမာရေးအခြေအနေတွေကိုဝင်တို့ဝင်ဖို့မဖြစ်စေဖို့အတွက်အခုလိုမလွဲမရှောင်သာဆုံးဖြတ်လိုက်ရတာပါ။ဂျပန်ပြည်သူတွေနဲ့နိုင်ငံတကာကလာကြမဲ့အားကစားသမားတွေဘေးကင်းလုံခြုံမှုရှိစေဖို့အတွက်အခုလိုဆုံးဖြတ်လိုက်တာပါ
။လူလူစစ်တမ်းတွေမှာတော့ပြိုင်ပွဲကြီးဖို့အတွက်နိုင်ငံတကာကပြည်သက်တွေရောက်လာရင် virus ကူးစက်မှုတွေပိုပြီးတော့ဆိုးလာမှာကိုဂျပန်နိုင်ငံသားအများစုကစိုးရိမ်နေကြတယ်လို့ဖော်ပြထားပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲကိုကမ္ဘာတစ်ဝန်းကအားကစားဝါသနာရှင်ပရိသတ်တွေကိုအခုလိုအကြောင်းကြောင်းနေကြောင်းဝင်ခွင့်မပေးတာကတော့ဝန်내စရာအခြေအနေတစ်ခုပါ။အထူးသဖြင့်ကာကွယ်ဆေးတွေပေါ်ထွက်လာတဲ့အချိန်မှာအားကစားဝါသနာရှင်ပရိသတ်တွေဘက်ကလည်းပြိုင်ပွဲကိုသွားရောက်အားပေးကြဖို့မျှော်လင့်နေခဲ့ကြတာပါ။ဒါမဲ့လည်းဂျပန်နိုင်ငံဘက်ကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာအပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC အနေနဲ့လေးစားလက်ခံကြောင်း IOC ဥက္ကဋ္ဌသောမတ်စ်ဘိတ်ကပြောပါရယ်။
The IOC together with IPC fully respect and accept this decision having been taken
2020 Tokyo Olympic နဲ့မတန်ဆွမ်း Olympic ပြိုင်ပွဲတွေမှာနိုင်ငံတကာကပွဲကြီးပရိသတ်တွေကိုလာရောက်ကြီးရှုခွင့်မပြုဖို့ဂျပန်နိုင်ငံဘက်ကဆုံးဖြတ်လိုက်တဲ့အပေါ်မှာနိုင်ငံတကာ Olympic Committee နဲ့မတန်ဆွမ်း Olympic Committee အနေနဲ့အပြည့်အဝလေးစားလက်ခံပါတယ်ပြိုင်ပွဲမှာပါဝင်မဲ့သူတွေအားလုံးဘေးကင်းလုံခြုံမှုရှိဖို့အတွက်ကျွန်တော်တို့အနေနဲ့ဒီဆုံးဖြတ်ချက်ကိုလက်ခံပါတယ်
နိုင်ငံတကာကပြည်သက်တွေကိုဝင်ခွင့်မပေးဖို့ဆုံးဖြတ်လိုက်တဲ့အတွက်ပြိုင်ပွဲအတွက်အားကစားခွင့်တွေမှာဝင်ရောက်ကူညီပြီးတော့လှူအားပေးမဲ့သူတွေကိုခေါ်ဖို့ကိစ္စကလည်းခက်ခဲသွားခဲ့ပါတယ်။ဒါပေမဲ့ဂျပန်နိုင်ငံအနေနဲ့နိုင်ငံတကာကပြည်သက်တွေကိုဝင်ခွင့်ပြုမှာမဟုတ်ပေမဲ့လည်းပြိုင်ပွဲမှာဝင်ရောက်ကူညီမဲ့လှူအားပေးစေနာဝန်ထမ်းတွေကအ धिक မရှိမဖြစ်လိုအပ်တဲ့သူတွေကိုခွင့်ပြုသွားမှာဖြစ်တယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲရဲ့အမှုဆောင်အရာရှိချုပ်တိုရှီယိုမူထိုကပြောပါတယ
်။一部の大会運営に不可欠な方について
前回とあとろしやしたりを漏びてなお阿賀座君にでまもしもし敵が漏あって人間家が漏あぺめとてちょを拷ぼうとて我々審査にばれ。
オリンピック前回とあ人間家がに連末植えたらは6丁条しびろ不単さんオリンピック前回とあ連末送り3丁条植えたばれ。ディロ人間家が連末植えたれとりを罰せに偏安とめろပြိုင်ပွဲကျင်းပရေးကော်မတီဘက်ကတော့ကြေညာချက်ထုတ်ပြန်ထားပါတယ်။ပြိုင်ပွဲကျင်းပဖို့အတွက်ဂျပန်နိုင်ငံကစုစုပေါင်းဒေါ်လာ 12.6 ဘီလီယံကျော်သုံးစွဲခဲ့တာပါ။နိုင်ငံတကာကနေဝယ်ထားတဲ့လက်မှတ်တွေကိုပြန်အမ်းမှဖြစ်တဲ့အတွက်တိုကျိုအိုလံပစ်ပြိုင်ပွဲအနေနဲ့ငွေကြေးအဖြစ်အကြီးအကျယ်ဆုံးရှုံးမှုတွေရှိမှဖြစ်ပြီးတော့ဘလောက်ထိဆိုတာကတော့မသိရသေးပါဘူး။တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့လာမယ့်ဇူလိုင်လ23ရက်နေ့ကနေဩဂတ်စ်လ10ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးတော့မတန်ဆန်းအိုလံပစ်ကိုတော့ဩဂတ်စ်လ24ရက်နေ့ကနေစက်တင်ဘာ5ရက်နေ့ထိကျင်းပသွားမှာဖြစ်ပါရယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA American အသံရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်စာရေးသားလို့ရယ်အကြံပေးစာတွေရေးသားပေးပို့လို့ရယ်ဆိုရင် VOA ရဲ့ email လိပ်စာကburmese@voanews.com ဖြစ်ပါရဲ့ရှင
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်လွန်ခဲ့တဲ့ရက်သက်တာဘတ်တွေမှာမြန်မာပြည်သူတွေဟာဒီမိုကရေစီနှီးကြတင်မြှောက်ထားတဲ့အစိုးရကိုပြန်လည်ရရှိရေးလူအခွင့်အရေးငြိမ်းချမ်းစွာစုဝေးဆန္ဒဖော်ထုတ်ခွင့်စတဲ့မျှော်မှန်းချက်တွေနဲ့လမ်းပေါ်ထွက်ပြီးငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ကောင်းဆောင်တွေရဲ့ညွှန်ကြားချက်အရလက်နက်မဲ့ဆန္ဒပြသူတွေသတင်းသမားတွေကိုမတရားသဖြင့်ရရက်ဆက်ဆက်ဖမ်းဆီးနှိမ်နှင်းတဲ့အတွက်ဖေဖော်ဝါရီလ1ရက်အာဏာသိမ်းခဲ့ချိန်ကစပြီးတိုက်ဆုံးခဲ့ရသူအနည်းဆုံး126ဦးရှိခဲ့ပြီဖြစ်ပါတယ်ဒီလိုဆိုးရွားတဲ့တိုက်ခိုက်မှုတွေကိုရှုံချတဲ့နိုင်ငံရေးကောင်းဆောင်တွေဆရာဝန်တွေလူအခွင့်ရေးသမားတွေသတင်းသမားတွေတမကကောင်းဆောင်တွေ1900ကျော်ဖန်းစီထိမ့်သိမ်းထားတာကိုရှုံချတယ်ပြည်သူလူထုအပေါ်ဒီလိုရက်ဆက်မှုတွေလှုပ်ဆောင်ခိုင်းခဲ့တဲ့စစ်ကောင်းဆောင်တွေကိုရှုံချတယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်အာဏာသိမ်းမှုအတွက်တာဝန်ရှိသူတွေကိုတာဝန်ခံမှုရှိစေဖို့စစ်အုပ်ချုပ်ရေးကဘဏ္ဍာငွေကြေးအထောက်အပံ့အကျိုးအမြတ်ရရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်ပြည်ထောင်စုကပိုင်းဖြတ်ထားပါတယ်အမေရိကန်ပြည်ထောင်စုဟာကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ရဲ့အရွယ်ရောက်ပြီးသားသမီးတွေဖြစ်ကြတဲ့အောင်ပြေဆောင်နဲ့ခင်သီရိတက်မွန်တို့နဲ့အတူ သူတို့ပိုင်ဆိုင်ဒါမှမဟုတ်သူတို့ထိန်းချုပ်ထားတဲ့လုပ်ငန်း6ခုကိုတမရရဲ့အုပ်ချုပ်ရေးအမိန့်1439နဲ့အညီပြစ်မှတ်ထားလိုက်တယ်လို့ဝန်ကြီးဘလင်ကင်ကကြေညာပါတယ်။အောင်ပြေဆုံးတဲ့ခင်သီရိတက်မွန်တို့ဟာသူတို့ရဲ့ချမ်းသာကြွယ်ဝမှုအတွက်စစ်တပ်အကြီးအကဲနဲ့ဆက်ဆက်မှုကိုကာလရှည်စွာအသုံးချလာကြတာဖြစ်ပါတယ်။အာနာသိန်းခေါင်းဆောင်တွေနဲ့သူတို့ရဲ့အရွယ်ရောက်ပြီးတဲ့မိသားစုဝင်တွေဟာအကြမ်းဖက်နည်းကိုသုံးပြီးဒီမိုကရေစီဆက်လက်မရှင်းသာနိုင်အောင်လှုပ်ဆောင်နေတဲ့အုပ်ချုပ်ရေးအဖွဲ့အစည်းအားအကျိုးအမျက်တွေဆက်လက်မရရှိစေတော့ဘူးလို့ဝန်ကြီးဘလင်ကင်ကဆိုပါတယ်။စစ်အာဏာသိမ်းမှုအတွေ့တာဝန်ရှိသူတွေအကြမ်းဖက်မှုနဲ့တခြားအခွင့်အရေးချိုးဖောက်သူတွေစစ်အုပ်ချုပ်ရေးကြောင့်အကျိုးအမျက်ဖြစ်ထွန်းသူတွေသူတို့လောက်ရအတွက်တာဝန်ခံမှုရှိစေဖို့ကျွန်တော်တို့ဟာကျေပြန့်တဲ့နိုင်ငံတကာမဟာမိတ်တွေနဲ့ဆက်လက်လက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်။ဒီအရေးယူတန်ခတ်မှုတွေဟာအာဏာသိမ်းမှုအတွေ့တာဝန်ရှိသူတွေကိုသာရည်ရွယ်ပြီးမြန်မာပြည်သူတွေကိုမရည်ရွယ်ဘူးလို့ဝန်ကြီးဘလင်ကင်ကဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လုံခြုံရေးတွေရဲ့အကြမ်းဖက်မှုတွေရှိနေပေမဲ့စစ်အာဏာသိမ်းမှုကိုလက်မခံကြောင်းရဲရဲဝံ့ဝံ့ဆက်လက်ပြသနေကြတဲ့မြန်မာပြည်သူတွေကိုထောက်ခံကြောင်းတညီတညွတ်ထဲပြောဆိုကြဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီနှီးကြရွေးချယ်ထားတဲ့အစိုးရကိုပြန်လည်ထားရှိပေးဖို့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်တိုက်ခိုက်မှုအလုံးရပ်ဆိုင်းဖို့မတရားဖမ်းဆီးထားသူတွေအလုံးကိုချက်ချင်းပြန်လွှတ်ဖို့နဲ့သတင်းသမားတွေပြည်သူဝန်ထမ်းတွေတက်ကြွလှုပ်ရှားသူတွေအပေါ်တိုက်ခိုက်မှုချင်းချောက်မှုတွေရပ်တန့်ဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်တော်ရရှင်တို့အခုနောက်ဆင်းနေရတာက VOA မြန်မာပိုင်းကြားသားပရင်းနေမနေ့ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ဒီကနေ့ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးတာဝန်ခံမှုရှိအောင်အရေးပေါ်ဆောင်ရွက်ဖို့တိုက်တွန်းထားတဲ့ဆုံးဖြတ်ချက်တွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီကချမှတ်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုငြင်းချစွာဆန့်ကျင်ဆန္ဒပြသူတွေကိုပြစ်ခတ်တပ်ဖြတ်နေတာသတင်းမီဒီယာတွေကိုကန့်သတ်တာအင်တာနက်ဖြတ်တောက်တာအပအဝင်လွတ်လပ်ခွင့်တွေထိန်းချုပ်တဲ့ပုံမှာလဲစိုးရင်ကြောင်ထဲသွင်းထားတဲ့ဆုံးဖြတ်ချက်ကိုတော့မြန်မာကိုယ်စားလှယ်ကတစ်ပတ်သက်ဆန်ပြီးမပြည့်စုံတဲ့အချက်လက်တွေပေါ်အခြေခံထားတယ်ဆိုပြီးကန့်ကွက်ခဲ့ပါတယ်ဆုံးဖြတ်ချက်မှာတော့ကုလသမဂ္ဂကဖော်ဆီးထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ရဲ့လုပ်ငန်းတွေကိုဆက်လက်အားပေးထောက်ခံကြောင်းနဲ့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC နိုင်ငံတကာတရားရုံး ICJ ပါဝင်နိုင်ငံတကာနဲ့ဒေတာရင်းတရားရုံးတွေနဲ့အနီးကပ်ဆက်သွယ်ဆောင်ရွက်ဖို့လည်းထည့်သွင်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားသူရာနဲ့ချပြီးပြန်လွတ်ပေးလိုက်ပြီးမြဲအယသစုရခေါင်းဆောင်တွေပါဝင်ဆက်လက်ဖမ်းဆီးထားသူတွေအားလုံးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးမြင့်ပါဝင်ဥပဒေမဲ့ဖမ်းဆီးထားတဲ့တခြားသူတွေကိုပါပြန်လွတ်ပေးဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရ Foreign Hacker ဘော်ဒူးနေမှာပြင်ညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ရာနဲ့ချီရဲ့ဆန္ဒပြသူတွေကိုပြန်လွတ်ပေးလိုက်ပြီးမြဲသတင်းသမားတွေအရက်ဖက်လူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်ဥပဒေမဲ့ဆက်လက်ဖမ်းဆီးခံနေရတဲ့လူရက်တွေအပေါ်စိုးရင်ကြောင်းလဲပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ယုံကတော့မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ဆက်တွဲကြုံနေရတဲ့အခြေအနေကိုအနည်းကစောင့်ကြည့်နေကြောင်းနဲ့လူညွေးတပ်ဖွဲ့တွေလက်ချက်ကြောင့်အိမ်ထဲမှာရှိနေတဲ့ခုနှစ်ရွယ်ကလေးတူတည်ဆုံခဲ့ရတဲ့အပေါ်ထူးဆိတ်မကောင်းဖြစ်ရကြောင်းလဲပြောဆိုထားပါတယ်။ရှိသတင်းပါတဲ့မြန်မာနိုင်ငံမှာတက်မြော်နေချောက်တော့မဲ့အချိန်မှာလူညွေးတပ်ဖွဲ့တွေအနေနဲ့ထင်းထင်းထင်းထင်းဆောင်ရွက်ဖို့လဲတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ရာဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိဖို့လိုအပ်ကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရကထုတ်ပြန်ချက်မှာပြောဆိုခဲ့တာပါကုလသမဂ္ဂတွင်းရေးမှူးချုပ်နဲ့အထူးကိုယ်စားလှယ်တို့ကလည်းမြန်မာနိုင်ငံမှာလူခွင့်ရေးနဲ့ဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းရေးနိုင်ငံတကာရဲ့အကူအညီနဲ့ဆက်လက်ကြိုးပမ်းနေကြောင်းလဲပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့ရှစ်တောင်အရှေ့နိုင်ငံများတင်အာဆီယံအရေးပေါ်စီဝေးခေါ်ယူမဲ့အစီအစဉ်ပြီးဆုံးတဲ့အချိန်ထိမလေးရှားရောက်မြန်မာနိုင်ငံသားတွေနေရက်ပြန်ပို့ရေးဆိုင်းငံ့ထားဖို့မလေးရှားအာဏာပိုင်တွေဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တဲ့နဲ့ပတ်သက်လို့အာဆီယံအသင်းထဲမှာအရေးပေါ်စီဝေးကျင်းပဖို့အဆိုပြုထားတဲ့အစီအစဉ်နောက်ပိုင်းထိမြန်မာနိုင်ငံသားတွေနေရက်ပြန်ပို့နေရာတွေကိုဆိုင်းငံ့ထားဖို့ဗိုလ်ထုနေကအစိုးရအဖွဲ့စီဝေးမှာတင်ပြခဲ့တဲ့အကြောင်းအစိုးရတိုင်ဝမ်နဲ့နီးစပ်သူတွေကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြလိုက်တာပါ
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါ။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာရေဒီယိုအစီအစဉ်တွေကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ 2025 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come